Welcome to the Voice of America in Burmese.
Mingla nya jam ma thora shin mya shin VOA American tan ga ni 2022 khu ni November 5 ye taw cha ni nya bai VOA Myanmar bai season ni ko American di taw su Washington DC myo daw ga ni dai ye thon lwin pe ni ba bi Myanmar san lo ni nya 9 nai ga ni 10 nai thi thon lwin pe mae season ni ko do flight meter 1925 ne 32 do ga ni dai ye na sin nai ma bi shin ဒီကနေ့ညအတွက်အစီအစဉ်မှုကကျမစုမမရှင်
။မင်္ဂလာညကျမရှင်။ဒီကနေ့ညဘက်သတင်းတွေကိုတော့ဦးတင်မောင်သားနဲ့ကျမအနံလာတို့အတင်ပြတော့မှာပါ။မြန်မာဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုပိုဆိုးလာနိုင်ကြောင်းပိုဆိုးလာတယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIS ကထုတ်ပြန်ပါတယ်။မြန်မာအကျပ်တဲကိုဖြည့်ရှင်နိုင်ရေးအတွက်ကုလသမဂ္ဂနဲ့အာဆီယံကိုယ်စားလှယ်တွေနဲ့ဆက်ဆံလုပ်ပိုင်ဖို့မြန်မာအာဏာပိုင်တွေကိုအမေရိကန်သံတမန်ဟောင်း Bill Richardson ကတိုက်တွန်းခဲ့တယ်လို့ AP သတင်းတရားမှဖော်ပြပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတစ်ခုအတွက်ဦးဝင်းထိန်ကတက်တည်ထွက်ပေးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူဆရာနာသိမ်းခံထားရတဲ့မြန်မာနိုင်ငံမှာတော့ဒီရန်ကုန်ဘက်မှာအထက်တန်းဆရာမတဦးတနက်ပြစ်ခံရပြီးတေဆုံးမှုဖြစ်တယ်လို့လှိုင်းသာယာဘက်မှာလည်းတေဆုံးမှုဖြစ်ပါတယ
်ဆရာမတော့ဝင်ကြည့်တယ်လို့အဲ့ဒါပဲကြားလိုက်ရတယ်ကျွန်တော်ရင်းအချင်းရတော့ဒီစနေမဘက်မှာဖြစ်သေးတာရောခဏတစ်ဆုပ်ပါပဲအဲ့ဒါ
လိုင်းသားရမြုပ်ကံပြောခဲ့တာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ဖဲခုံတိုက်ပွဲမှာပါဝင်တိုက်ခိုက်တယ်ဆိုတဲ့သတင်းမဟုတ်မှန်ကြောင်း PLN လိုကညင်းဆိုပါတယ်မိုင်းတဲထိတ်တန်းအရာရှိတူပြစ်ဒဏ်ခံရပြီးတဲ့နောက်မှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဗိုလ်ချုပ်စော်မင်းထွန်းပြောဆိုတာကိုနားဆင်ရမှာပါနောက်ပြရရွေးကောက်ပွဲစနစ်ကျင်းသုံးရေး UEC နဲ့နိုင်ငံရေးပါတီတွေဆွေးနွေးနေပါပြီ။ဒီလိုနောက်ဆုံးရသတင်းတွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍ၊တုဒ္ဒဆောင်လေအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ဦးတမောင်တန်းတို့ကပြောပြပေးကြပါလိမ့်မယ်ရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုင်းနာလူမျိုးစုတွေနေထိုင်ရာဒေသတွေမှာအရင်ကတည်းကဆိုးဝါးနေကြတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေပိုများလာတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစိုးရိမ်ရတဲ့နိုင်ငံစင်ထက်မှာဆက်လက်ထားရှိဖို့အမေရိကန်အစိုးရကိုတိုက်တွန်းတဲ့အစီရင်ခံစာကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIS ကမနေ့ကရက်စွဲနဲ့ထုတ်ပြန်ပါတယ်မွတ်စလင်ရိုဂျာတွေနဲ့ခရီးယံဘာသာဝင်တွေအပါအဝင်ဘာသာရေးလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေပိုဆိုးလာခဲ့တာကိုဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကထောက်ပြထားတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာလူဦးရေအများစုဖြစ်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်မှာလဲသူတို့ကိုဆန့်ကျင်ပြောဆိုသူတိုင်းကိုပြစ်မှတ်ထားဖိနှိပ်နေတယ်လို့အစိုးရခန်းစာကရေးပါတယ်။ဘာသာရေးအတိုင်းအဝိုင်းတွေအပေါ်ဖိနှိပ်တိုက်ခိုက်တဲ့ချိုးဖောက်မှုအသေးစိတ်ကိုအစိုးရခန်းစာမှဖော်ပြထားပြီးတော့ကျူးလွန်တဲ့မြန်မာစစ်တပ်အရာရှိတွေကိုတာဝန်ခံမှုတာဝန်ယူမှုရှိလာအောင်ပြစ်မှတ်ထားတန်ခတ်ရေးယူတာအပါအဝင်ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစင်ထက်မှာမြန်မာနိုင်ငံကိုဆက်လက်ထားရှိပြီးတော့ဖိအားပေးဖို့အမေရိကန်အစိုးရကိုလည်းတိုက်တွန်းထားပါတယ်။ရှင်းပြနေအပါအဝင်တိုင်းရင်းသားဒေသတချို့မှာခရီးယံဖျားရှိကိုအကြောင်းတွေမိရှုခံရတာဖြက်စီးခံရတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အချိန်မှာပဲ UNCIS ဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုအစီရင်ခံစာထုတ်ပြန်လိုက်တာပါ။ရွန်ဂျာနဲ့တခြားဘာသာရေးလူနည်းစုတွေအပေါ်အရင်ကအကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့လည်းအဲ့ဒီလိုအခြေအနေတွေကိုကြားကလာအမျိုးသားညီညွတ်ရေးအစိုးရ NUG ကအတိအမှတ်ပြုဖို့တိုက်တွန်းထားပါတယ်။မြန်မာနိုင်ငံရဲ့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ USCIS က2000ပြည့်နှစ်ကတည်းကစောင့်ကြည့်နေခဲ့တာဖြစ်ပြီးအထူးစိုးရိမ်ရတဲ့နိုင်ငံစည်းမှာထည့်သွင်းထားပါတယ်။မြန်မာနိုင်ငံဘက်ကတော့ Rangers ရဲ့အုံနှုံးကိုလက်မခံသလိုအစီအခါစာမှာဖော်ပြလိမ့်ရှိတဲ့ခွဲခြားဆက်ဆံမှုနဲ့ဘာသာရေးဖိနှိပ်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကိုအစဉ်တစိုက်ညှင်းဆိုခဲ့ပါတယ်
။ကုလသမဂ္ဂအာဆီယံထူးခြားဆက်ဆံတွေနဲ့ဆက်ဆံလုပ်ကိုင်ပြီးမြန်မာအကြက်တဲကိုထိုးထွင်းဖန်တီးဖြည့်ရှင်းဖို့မြန်မာအာဏာပိုင်တွေကို Bill Richardson ကတိုက်တွန်းခဲ့တယ်လို့ကြေညာချက်မှာဖော်ပြထားကြောင်း AB တသိန်းဌာနကပြောပါတယ်။ကုလသမဂ္ဂနဲ့အာဆီယံတို့ကကျောင်းဝင်စေစပ်ဖြည့်ရှင်းပေးဖို့မြန်မာစစ်ကောင်စီကိုကာလန့်ခဲ့ပေမဲ့မြန်မာစစ်ကောင်ဆောင်တွေကအခုထိတော့ပူပေါင်းဆောင်ရွက်တာမရှိသေးပါဘူး။ Bill Richardson ရဲ့ခီးစဉ်ကသူတဘောနဲ့ဒူလာခဲ့တာဖြစ်ပြီးကုလသမဂ္ဂကြောတော့နောက်ခံ COVAX ရဲ့ကာကွယ်ဆေးဖြန့်ချိမှုအစီအစဉ်မှာမြန်မာနိုင်ငံကိုကာကွယ်ဆေးပို့နိုင်မဲ့နည်းလမ်းတွေကိုဖော်ထုတ်နိုင်အောင်အဓိကထားဆွေးနွေးခဲ့တယ်လို့ကမ္ဘာလုံးဆိုင်ရာဆက်ဆံလုပ်ကိုင်ရေး Richardson အဖွဲ့ရဲ့ကြေညာချက်မှာသူကပြောထားပါတယ်။သူ့ဘက်မှာလုတ်ခတ်ပြီးအဖမ်းခံရတဲ့မိုင်းရင်မှုကိုဗိုလ်တုနေကလွတ်မြောက်လာအောင်ဆောင်ရွက်နိုင်ခဲ့တယ်လို့ Bill Richardson ကပြောခဲ့ပေမဲ့အမေရိကန်သတင်းစာဆရာ Danny Fenster ရဲ့အမှုကိစ္စကိုတော့ကြေညာချက်မှာဖော်ပြမထားပါဘူး။ Bill Richardson ဟာမြန်မာနိုင်ငံကကြာတာပြည်နှစ်ကပြန်လည်ထွက်ခွာသွားခဲ့ပါပြီ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေထက်ကသဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25ကိုချုပ်ပေါက်တယ်ဆိုတဲ့အမှုအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကတဦးဖြစ်သူဦးဝင်းထိန်ကတော်အောင်ဆန်းစုကြည်ဖက်ကတက်တည်လိုက်ပေးဖို့ရှေ့နေကတစ်ဆင့်တရားရုံးကိုတင်ပြထားတယ်လို့ VOA ကစုံစမ်းသိရှိရပါတယ် နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ထောင်နာအနည်း20ချက်မှခဏရတဲ့ဥဝင်ထိန်ကတက်တီထွက်ဆိုမဲ့တင်ပြချက်အပေါ်တရားရုံးကလက်ခံလက်မခံဆိုတာနဲ့ဖေရော့စီစီမလဲဆိုတာကိုတော့မသိရသေးပါဘူး။ဥဝင်ထိန်ကိုနေပြီးတော့အချုပ်ထောင်ကနေထောင်ပြောင်းမဲ့အစီအစဉ်ရှိပေမဲ့အခုတိတော့သူ့ကိုထောင်မပြောင်းသေးပါဘူး။တောင်ဆန်စုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်နေတဲ့အကျိုးဆောင်ရှင်တွေကို ပုံမှန်တရား၄၄အမိန့်ထုတ်ပြီးတော့တင်းထဏာတွေကိုမပြောဖို့စစ်ကောင်စီဘက်ကတားမိထားတာကြောင့်လဲအသေးစိတ်တွေကိုမေးမြန်းခွင့်မရပါဘူး။နေပြီးတော့အထူးတရားရုံးမှာတော့ဒီကနေ့နိုဝင်�9ရက်နေ့မှာတောက်ကြနေတိုင်းစစ်ဆေးနေကြတော့အောင်ဆန်းစုကြည်အပေါ်အဂတိလိုက်စားမှုဆွဲချက်တွေကိုဆက်ပြီးတော့စစ်ဆေးခဲ့တယ်လို့သုံးစုံစမ်းသိရှိရပါတယ်။အဂတိလိုက်စားမှုတမှုအတွက်စစ်ကောင်စီဘက်ကတက်တဲ့အဖြစ်ထွက ဒီနေ့တရားရုံးမှာကြားနာစီစဉ်နိုင်ခဲ့ပါတယ်ဒီနေ့တရားခွင်မှာပူရဲနမှုအတွဲနေပြီးတော့စီပင်ဌာနမူဟန်ဦးစိုးနိုင်ကိုရှင်းနေရိကအဓိကမိကွန်ထုတ်ခဲ့ကြတယ်လို့နေပြီးတော့ကလာတဲ့သတင်းတွေကသိရပါတယ်နိုင်ငံတော်ပိုင်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ဟာအာဂဒီမှုလင်းမှုအပါအဝင်အမှုပေါင်း 17 ခန်းထားပြီးဖြစ်ပါတယ်အနာဒိတ်စစ်ကောင်စီပေါ်လက်နက်ကိုင်ခုခံတော်လာမှုတွေအများပြားရှိနေတဲ့ချင်းပြည်နယ်အတွင်းနဲ့နေဆက်ဒေသတွေမှာ အကျန်းဖက်မှုတွေတိုးလာနေတာကိုရတအောင်ခုန်ကြီးဆောင်ရွက်ပေးဖို့လူခွေရဲ့အဖွဲ့900ကျော်ကကုလသမဂ္ဂလုံခြုံရေးကောင်စီကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်ဖေဖော်ဝါရီ10ရက်နေ့ဆက်အနာသိမ်းပြီးတဲ့နောက်ပေါ်ပေါက်လာတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကိုနေနေမှုမြမစစ်တပ်ကချင်းပြည်နယ်ထဲမှာလက်နက်နဲ့တိုက်ရင်အားတိုးချဲ့ချထားတာတွေရှိနေတဲ့ကြောင်းဒေသခံသတင်းမီဒီယာတွေမျက်မြင်တွ
Jawe, Handabo, during Bibaga Lukun ye a poet, Naya, Nasa the poet goes on, Nanganaga Lukun ye, Sanji Lela ye poet, Humorous Posta, Manigan is when a Jinja jet, Tobian get up. Chinin and Dakamuri, Dolani, Chinni, being the master gongs on the year, Anatame Mujau, Pilla get it, Nangan the wind, Joe de la de Ludu, ye, Dokari, Nangay Lukun ye, Luda be Doka saying at your debut in a padalo.
လူကြိုင်းကောင်စီရေးပေါ်စီဝေးတရားခေါ်ယူဖို့လူခွင့်ရေးဖွဲ့တွေကတိုက်တွန်းထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ9ရက်ကစလို့အာဏာရှင်စန့်ကျင်ရေးစနဗျမှုတွေနဲ့အကြမ်းဖက်မှုတွေစက်တိုက်ပေါ်ပေါက်နေခဲ့တာပါ
ไซโดมิเตอร์22.93กิโลเฮิรตซ์ติดติดชิคคอนตรงเนี่ยไซโดมิเตอร์32เนี่ยกิโลเฮิรตซ์9395รูปอภิญสนิทตะนิ้วนี่มาไทยแลนด์มิเตอร์159กิโลเฮิรตซ์ติงาคงารูปอ่ะนี่ทุ่นเล่นไปได้ครับพี่โอเอ ပေါ်တွေ့ရခိုင်နှုန်းက၄.၆၅ဖြစ်ပြီးတော့တိတ်ဆုံးနှုန်းကတော့၃.၉နဲ့ရခိုင်နှုန်းဖြစ်ပါတယ်။ကျမရေဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရနှုတ်ဝင်ပါလ၃မိုင်လောက်ကစပြီးတော့ပို့တွေ့သူတောင်းဝန်ကျင်ထိနေ့စဉ်လိုပြန်တက်လာပါတယ်။အခုရက်ပိုင်းပို့ကူးသူအများစုကတော့ရှမ်းပြည်လာရှိုးဖက်ကဖြစ်ပြီးကိုဗစ်ကြောင့်တိတ်ဆုံးမှုကလည်းဒီရက်ပိုင်းမှာပုံများလာတယ်လို့ဒေတာရင်းပရဟိတအ ကိုထိုးနှံပေးနေတယ်လို့မြန်မာအလင်းနဲ့ကျင်းမုံသတင်းစာတွေမှာဖော်ပြပါရယ်ပုဂ္ဂိုလ်ဆက်မှုတွေပြင်းပြင်းထန်ထန်တဲ့အချိန်မှာပဲကိုဗစ်ရောဂါကာကွယ်တားဆီးရေးအတွက်ဆိုပြီးလူငါးဆယ်အစားလူတရာထက်ပိုပြီးတော့လူစုလူဝေးမလုပ်ရလို့ကျွန်မရေးဝန်ကြီးဌာနကဩတိုဘာလကမှပဲကြေညာချက်ထုတ်ပြန်ထားတာပါကိုဗစ်ပိုးတွေ့ရခိုင်နှုန်းကိုကြည့်ရင်ပုဂ္ဂိုလ်ဆက်မှုတွေကိုကောင်းကောင်းထိ
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ကောင်းဝစီအများကြီးရနိုင်ပေမဲ့ရရှိဖို့မညီမမျှဖြစ်နေပါတယ်လို့WHO အရေးပေါ်ထားတဲ့အကြေကဒေါက်တာမိုက်ကယ်ရိုင်းကလည်းကြာသပတေးနေ့ကပြောပါတယ်။ဥရောပမှာကောင်းဝစီထိုးပြီးတာကပြည်မြအဖြစ်50ရာခိုင်နှုန်းရှိခဲ့ပေမဲ့တချို့တိုင်းပြည်တွေကခွန်ဆယ်ရာခိုင်နှုန်းကျော်ပြီးတိုင်းပြည်နှစ်ပြည်ကတော့ဆယ်ရာခိုင်နှုန်းအောက်မှာပဲရှိနေပါတယ်။ဒီတိုင်းဆက်သွားခဲ့လို့ရှိရင်လာမယ့်
ဖေဖော်ဝါရီမှာကိုဗစ်ကြောင့်တိတ်ဆုံးတာနောက်ထပ်တန်တဝက်ဒေါ်လာကျရှိတယ်လို့WHO ရောပါဒေတာညွှန်ကြားရေးမှုကခန့်မှန်းပါတယ်။အမေရိကန်နိုင်ငံမှာတော့အနည်းဆုံးဝန်ထမ်းတရာရှိတဲ့ကုမ္ပဏီတွေမှာလုံးလုံးမင်ကြသူတွေကဇန်နဝါရီလ၄ရက်ကနောက်ဆုံးထားပြီးကာကွယ်ဆေးအပြစ်ထိုးကြမှာပါ။မထိုးရင်အပတ်စဉ်ကိုဗစ်ပိုးစစ်ရမယ်လို့ဘိုင်ဒန်ဆိုရကပြောထားပါတယ်။
ဝါရှင်တန်နီးတဝိုင်မှာနေထိုင်ကြတဲ့ဒီဂရီယန်ဦးတို့ဦးဆောင်တဲ့ကျင်းပတဲ့ဆန္ဒပြပွဲကိုလူပေါင်းရာချီပါဝင်ခဲ့တယ်လို့ VOA ကခန့်မှန်းပါတယ်။အမေရိကန်လွှတ်တော်ကနေ BBC ဆိုင်ရာဖွံ့ဖြိုးရေးအေဂျင်စီနဲ့နိုင်ငံရေးဌာနအထိအကြီးတဲ့ဆန္ဒပြခဲ့တာပါ။နိုင်ငံခြားရေးဌာနအရာရှိတယောက်နဲ့ဆန္ဒပြပွဲစီစဉ်သူတွေအဆောက်အုံပြင်ပမှာတွေ့ဆုံခဲ့ပေမဲ့ဘာတွေပြော writer the name Tanaga Nyotabare. Kulo the Gabio Jabu, Kulatla Magane, American Duga, PR Pigajaraba, Pozibon Ya, Ocho Yene, Kubion Pissing of Biandabo, Anna Dice Gonzago, Kulatamga, Dreamujo, Antonio Guterresca, Jada Briniga, Piogabare. Adi name of American and Jai when ye Antony Blinkenga, Segonzan Baronet, whom Yoga be, Democracy, Kubion Lansing, who trained them with war to Gajabare, Asua dear Pozibole. Baranga, the ball to get down to Yonga, Georgia Valley.
Direct from Washington, the voice of America, the away.
No malanga, yet, Taujani, a Titan Yautrinigo, Nalane, Udemal, Danu, Biabigera, Piabarishi, Akusa Biro, Taujanya, now so Yatrin, people Jadigo, disabijamare. Young the ကုန်မြို့သစ်အရှိပိုင်းမြို့နယ်ကအထက်တန်းကျောင်းဆီယာမတယောက်ဟာဒီကနေ့နိုဝင်ဘာလ9ရက်နေ့မှာတနက်နေ့ပြစ်တက်ခံခဲ့ရပါတယ်။ရန်ကုန်မြို့ထဲကဘန်တစ်ခုရဲ့ရှေ့မှာလဲအသေးစားပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။တည်ငြိမ်လုံခြုံရေးအတွက်သက်ဆိုင်ရာလုံခြုံရေးအဖွဲ့အစည်းတွေနဲ့ပြည်သူတွေပူးပေါင်းဆောင်ရွက်ကြပါလို့စစ်ကောင်စီကထပ်ပြီးတော့တိုက်တွန်းပါတယ်။ဒီကြောင့်ရန်က
Banga, Changu Toma, Tanane Pikangiavari, Angayan Lai Balare, Di Changsiama Ha, Miaukla, Tudma, Lama, Yinjau Pesuagu, Soundi Jing, Yanaga, Jamfat Uye Pikatagu, Kaya Jaune, Miaukla, Tudu Seu Nima, Sekuta, Kani Domawe, Di Songa Sekon Siga, the Intubian Tabare, Lina Nune, Kone Yakwa, Miguazi, Niga, Barmi Sega Male, Dinimanet, Senai Loga, Pikamut, Ku Pikabi, Seganga do not be Siamat Uti Songevare. Pickata Piamuna Kuloma, Ba Jang Jang, Badula Chene, Kulu, Pickta, Kangaya, Lesura Gura, Matia Divau. Dikin to be Chachin Su, the Lue, Longuita Puri, Yalabi, Sisemu, Lokevare. Nina got Longuay camera, Madame Chugule, you sound Dwagge Jang, Lindaya di Dagan, the Chuga, Piovare.
ဒီနေ့တော့အမှားကြာမောက်တော့ဝင်ကြည့်တယ်လို့အဲ့ဒါပဲကြားလိုက်ရတယ်။ငုံငုံရင်းအချိန်ရတော့ဒီစနေမှာတော့မှသိသေးတာရောခဏတစ်ခုပါပဲအဲ့ဒါ။သူပြောတော့တဲ့ထက်ကစနေမှဆိုတာကတော့ဒေသခံတွေအခေါ်စနေမှကမ္မတိုင်နေရာကိုပြောတာဖြစ်ပါတယ်။ဒီနေ့မနေ့စနေနေ့လောက်ကလည်းရန်ကုန်မြို့မင်းသမားလမ်းမှာရှိတဲ့ရွှေကဝအင်ယာကကမ္ဘောဇာဘန်ရှိမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးအေဒီအမ
တယ
်ကျွန်တော်လုံးကြည့်ပါတော့ဖြစ်သွားတာရှင်ကဘာအရာမြင်တယ်မလဲဟိုကမ္ဘာနဲ့တူပါတော့ပြည်ရင်သက်ကြည့်တယ်နားမပေါ့ယူတော့ကြည့်ဘူးလား
ရန်ကုန်မြို့ရဲ့အခြေအနေဟာတနေ့တခြားတရားဥပဒေစိုးမိုးရေးနဲ့ဝေးကွာလာတယ်လို့လိုင်းသာမနေထိုင်သူတဦးက VOE ကိုပြောပါတယ
်။အော်မင်းနဲ့တန်းကြီးလို့ဖြစ်နေတယ်။တိုက်ခိုက်မှုတွေဟာလည်းတီတူတူတို့ကထင်အောင်ထင်မှားဖြစ်တယ်။ဟောဘကပဲတိုက်ကြလား၊ဒီဘကပဲတိုက်ကြလား။ထင်အောင်ထင်မှားနေတဲ့ဟိုလူစုလူရုံးဆိုရင်တော်တော်များများကြောက်ရွံ့နေကြတယ်ပုဂံကမှာ
ဒီနေ့ဆိုလို့ရှိရင်လည်းလိုင်းတာတရားလေးကျော်ကြီးတွေဖြစ်နေတယ်ပြီးပြီဆိုရင်ခွန်နိုင်စင်နိုင်ဆိုရွှေပြည်သားဆက်တယ်အဲ့လိုမျိုးတို့ညမလတ်ကုန်လို့ရှိနေဟုတ်ကျူးလေးဖြစ်ပြန်တော့ဆက်စင်းကြီးတွေတအားလို့ဒီကားတိုင်းလို့လို့ရှိနေနှမလီရနေ့ကလည်းမိုက်တဲဆက်သွေးလုပ်ငန်းရဲ့အကြီးတဲ့အရာရှိဦးသိန်းအောင်သူ့အိမ်ရှိမှာတနက်နေ့ပြစ်ခတ်ခံရလို့တေးဆုံးခဲ့တယ်လို့သူ့ဇနီး ပြောပါရယ
်ကျွန်တော်တို့ကတော့ဥပဒေဓမ္မဖြစ်တဲ့အတွက်ဒီဥပဒေနဲ့ဒီမျိုးစွာပြောမယ်လို့ဆိုရင်တော့ဒီနိုင်ငံသားတယောက်ဟိုလူပုဂ္ဂိုလ်တဦးတယောက်ကိုသူ့ရဲ့ခုခံချေပါခွင့်တစ်စုံတရာမရရှိတဲ့နဲ့ဥပဒေနဲ့ခုခံချေပါခွင့်မရရှိတဲ့နဲ့ဘယ်လိုသူကရှင်းနေတာတစ်ဖက်တာတွေဒီဘလောက်ပဲဒီအမြင်ရလိုအပ်တယ်ဆိုဆိုတာဥပဒေမြစ်တက္ကသမဟုတ်ဘူးလို့ကျွန်တော်ဒီတိုင်းနဲ့ခင်ဗျာညွှန်ပြပါတယ်။သို့တော်တစ်ဖက်မှာကျတော့လည်းဒါကနိုင်ငံရေးအတွင်းဒရာမဆောင်တော့ပဲနေစီးရေးအတွင်းဒရာဆောင်ပြီးတော့မှဒါစီးရေးအမြင်နဲ့ဆောင်နေကြတာဆိုတော့ဒါကတော့ကျွန်တော်တို့ကြည့်ပေးပေးရဲ့သဘောထားပေါ်မှာမူတည်ပြီးတော့အဖြေရတော့ကွဲပြားလိမ့်မယ်လို့ထင်ပါတယ်
။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကလည်းလက်ရှိမှာလုံခြုံရေးနဲ့ပတ်သက်လို့ခြုံရင်းအားနည်းချက်တွေရှိနေတယ်လို့ VOE ကိုပြောပါတယ
်။အဖြစ်လုပ်ငန်းတွေလောက်ဆောင်နေတဲ့သူတွေပေါ့နော်ဆက်လုပ်ငန်းတွေလောက်ဆောင်နေတဲ့သူတွေရှိနေကြများကတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီခြုံရင်းအားနည်းချက်တချို့တော့ရှိနေအောင်ပါအမှန်နဲ့သို့တော်ဒါတွေကိုကျွန်တော်ပြည်သူလူထုကိုတိုက်တွန်းနေတာပြည်သူလူထုအနေနဲ့ဒါရခင်ရလို့ပဲလုံခြုံရေးကိစ္စဒီမှာသက်ဆိုင်ရာလုံခြုံရေးအဖွဲ့အစည်းများနဲ့ပူးပေါင်းဆောင်ရွက်သွားပြီးရင်ကျွန်တော်တို့ဒါပြည်ငြိမ်းရေးချမ်းတဲ့အခြေအနေကိုမကြခင်မှာပြန်လည်ရောက်ရှိလာအောင်
မြန်မာနိုင်ငံမှာအာဏာသိမ်းခံရတဲ့ဖေဖော်ဝါရီ1ရက်နေ့နောက်ပိုင်းကစလို့စစ်ကောင်စီတပ်ဖွဲ့တွေနဲ့လက်နက်ကိုင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားအပြန်အလှန်တိုက်ခိုက်မှုတွေကလည်းတဖြည်းဖြည်းအရှိန်မြင့်လာနေသလိုမျိုးပေါ်တွေမှာပြစ်ခတ်တပ်ဖြတ်မှုတွေလည်းပိုများလာနေပါတယ်ခင်ဗျာ
။ဒါကတော့ရန်ကုန်မှာဖြစ်ပျက်ခဲ့တဲ့ဒီအဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ကိုရန်နိုင်ငံတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်ကြော်ပါပရင်းညတော့က VOE ကနေပြီးတော့ထုတ်လွှင့်ပေးခဲ့တဲ့ဖဲခုံတိုက်ပွဲသတင်းမှာPNLO uniform တွေတွေ့ခဲ့ရတယ်ဆိုပြီးတော့မှားယွင်းထုတ်လွှင့်ခဲ့တဲ့အတွက်တောင်းပန်အပ်ပါတယ်ရှင်။အဲ့ဒီသတင်းနဲ့ပတ်သက်ပြီးတော့ PNLO ရဲ့တာဝန်ရှိတဲ့သူတွေနဲ့ဆက်သွယ်မေးမြန်းထားတာကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တို့ကြားမှာဖြစ်ပွားတဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်နဲ့အတူပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဘက်ကပါဝင်တာမရှိကြောင်း PNLO အဖွဲ့ကဒီကနေ့ညင်းဆိုပါတယ်။ပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကိုပအိုးအမျိုးသားအဖွဲ့ချုပ် PNO နဲ့မှားယွင်းဖော်ပြတာဖြစ်နိုင်ကြောင်းထောက်ပြတာတွေရှိပေမဲ့ PNO ဘက်ကလည်းညင်းဆိုပါတယ်ပအိုးလက်နက်ကိုင်အဖွဲ့တွေနဲ့ပတ်သက်ပြီးတော့ရန်ကုန်ကလာတဲ့သတင်းကိုကြော်ကြော်သိန်းပြောပြပေးပါရှင
်ကြော်တော်ရေးနေ VOE သတင်းမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့ချုပ်၃ရက်ဆက်တိုက်ပွဲဖြစ်နေဆိုတဲ့ခေါင်းစဉ်နဲ့ထုတ်လွှင့်ခဲ့တဲ့ဖဲခုံတိုက်ပွဲသတင်းမှာဒေသခံကာကွယ်ရေးအဖွဲ့ကိုလာတိုက်ခိုက်တဲ့အထဲစစ်ကောင်စီနဲ့အတူပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကပါနိုင်တယ်လို့လေဒေသခံတွေကခန့်မှန်းပါတယ်လို့ဖော်ပြခဲ့တာပါ။ဒါနဲ့ပတ်သက်ပြီးပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ရဲ့ဒုတိယဥက္ကဋ္ဌခွန်မြင့်ထွန်းကရည်ပြတ်ညင်းဆိုပါတယ
်။ဒီရပ်ထုတ်တဲ့လေဒီစေကွန်တိုက်ပွဲမှာကျွန်တော်တို့ပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ်ကစစ်ကောင်စီတပ်တွေနဲ့ပူးပေါင်းပါအောင်ဆောင်ရွက်ဆောင်ရွက်တဲ့ဆရာလုံးဝမဟုတ်ပါဘူး။ဒါကိုကျွန်တော်တို့အပြည့်အဝညင်းဆိုပါတယ်။ဒီမောင်းရက်ဆက်ပြမှုနဲ့ပတ်သက်လို့ကျွန်တော်အမှန်တကယ်သိကောင်းဖြစ်ရပါတယ်။
ဒီသတင်းနဲ့ပတ်သက်လို့ PNLO ရဲ့နာယကဥက္ကုံဥက္ကာကို VOE ကဖုံးခေါ်ဆိုခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး။ဒါကြောင့် PNLO ကိုမေးဖို့ကြိုးစားခဲ့ပေမဲ့တုံ့ပြန်မှုမရသေးပါဘူးလို့ဖော်ပြခဲ့ပါတယ်။ခွန်မြင့်ထွန်းကတော့သူတို့ PNLO ခေါင်းဆောင်တွေဘက်ကိုဆက်သွယ်လာခြင်းမရှိဘူးလို့ပြောပါတယ်။ PNLO ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့လည်းခွန်မြင့်ထွန်းကအခုလိုဆက်ပြောပါတယ
်။ဒီမှာ24မိနစ်ကြာရောက်တယ်။ကိုမျိုးသားအဆန်ကြီးတုံ့ပြန်ကြတဲ့ဆက်ထမှာကျွန်တော်တို့ကဒီပြနာရှင်စနစ်တောင်းအနာရှင်စနစ်ကိုထုတ်လွှင့်ပြပြီးတော့ဖေရဒီယာဟုဒီဖောက်ရေးကိုလောက်ရမယ်ဖေရဒီယာဟုဒီဖောက်ရေးဆိုတော့ကျွန်တော်ရဲ့အမျိုးသားရေးတောင်းရင်ဒီနည်းနဲ့ကျွန်တော်တို့ခံယူရမယ်အဲ့ဒီအမျိုးသားရေးတောင်းရင်လည်းခံယူပြီးတော့ကိုယ်ဒေတာကောင်းတော့အတော်ကောင်းတော့ကိုယ်လူစုတွေရလုံးကကျွန်တော်ဒီပြည်အောင်စုပေါ်မှာတိုင်းသားလူရေးကောင်းလို့ဒီလိုဒီလိုနဲ့ဒီလက်တွေဆောင်ရမှုပေါ်တော့ကျွန်တော်ထုတ်ပြန်ပြန်ကြတာမကြသေးပါဘူးစက်တင်ဘာ20ရက်နေ့ဒီနေ့ကတော့ထုတ်ပြန်ပြန်ကြပြီဖြစ်ပါ
လူမာလာ၄ရက်နေ့သတင်းထုတ်လွှင့်ချက်မှာပိုးအမျိုးသားလူမျိုးရေးအဖွဲ့ချုပ် PNLO ကိုပိုးအမျိုးသားအဖွဲ့ချုပ် PNO နဲ့မှားယွင်းဖော်ပြတာဖြစ်နိုင်ကြောင်းလဲထောက်ပြထားပါတယ်ပြီးခဲ့တဲ့လတွေကလွိုင်ကွန်နဲ့ဒီမော့ဆိုဘက်ဖြစ်ပွားတဲ့တိုက်ပွဲတွေမှာ ဦးအောင် ခန့်တီ ဦးဆောင်တဲ့ ပို အမျိုးသား အဖွဲ့ချုပ် PNO ရဲ့ အသွင်ပြောင်း ထာနေ ပြည်သူစစ်တွေ ပါဝင်နေ ဆိုတဲ့ သတင်းတွေ ထွက်ခဲ့ဘူးပါတယ် ဖေကုံ တိုက်ပွဲနဲ့ ပတ်သက်ပြီး ဒေသခံတွေ ပြောသလို PNO တပ်ဖွဲ့ဝင်တွေ ပါဝင်သလား ဆိုတဲ့ ပုံမှာတော့ PNO အသွင်ပြောင်း ထာနေ ပြည်သူစစ် ရဲ့ ပြောရေးဆိုခွင့်ရှိသူ ဘူမူ ခွန်တန်းကျွဲ က အခုလို တုံ့ပြန်ပါတယ်
ကျွန်တော်တို့မပါဘူးဗျာကျွန်တော်တို့နေနေထဲမှာပဲဆိုတော့ကျွန်တော်တို့မပါဘူးပြီးခဲ့တဲ့လွယ်ကော်ဖက်မှာလဲပါတယ်အရင်တော့ဒီမော့ဆိုအထိ၆မှိုင်ကြီးတော့ဈေးလဲပါငါအရင်တော့ပြီးခဲ့၄ခါ၆လတော့ပြောတာဟောကျွန်တော်တို့ကဲတပ်ဖွဲ့ဝင်ကကျွန်တော်တို့အထိလဲမရောက်ဘူးကိုယ်နေနေကိုပဲလုံချွေးကိုကာပြီးတော့မှဂျန်နဲ့တိုင်းနေကိုကမပါဘူးအဲ့ခန္ဓာကြီးကကျွန်တော်တို့လဲအဲ့ဒီကြရားဖက်
ဒီကိုရေးပိုင်းဝန်ခံလူဦးဆောင်တဲ့ပိုးအမျိုးသားဖွဲ့ချုပ်ပီအန်အိုဟာ2009ခုနှစ်မှာဆေဆူရနဲ့ပြစ်ခတ်ရက်ခဲ့ပြီးတဲ့နောက်2009ခုနှစ်နောက်ပိုင်းမှာပီအန်အိုကိုနိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခဲ့ပြီးလက်နက်ကိုင်အဖွဲ့ဖြစ်တဲ့ PNA ကိုတမတော်ရဲ့ကိုကဲမှုအောက်ဌာနေပြည်သူစစ်ဖြစ်အတွင်ပြောင်းခဲ့ပါတယ်ဘုံမူကြီးခွန်အောက်ကခွန်မြင့်ထွန်းနဲ့ခွန်သူရိ NCA အတိရဲ့စာချုပ်ထုတ်ဆိုခဲ့ပါတယ်ခင်ဗျာ
ပေါ်လက်နက်ကိုင်ဖွဲ့ရဲ့တုံ့ပြန်ချက်ကုကြကြသိမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီဘက်ကအာဏာသိမ်းလိုက်ပြီးတဲ့နောက်လုံခြုံရေးအခြေအနေတုံ့ပြန်ချက်ကိုတင်ပြပေးကြပါမယ်ဘယ်နိုင်ငံမှမလုံခြုံရေးနဲ့ပတ်သက်ပြီးတရားရာဂိုင်းနှုန်းအာမခံနိုင်တယ်ဆိုတာမရှိပါဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုလိုက်ပါတယ်မြန်မာစစ်တပ်နဲ့ဘီယက်နမ်စစ်တပ်ဖက်ဆက်ပိုင်းနဲ့ Mindel စက်သွေးရေးကုမ္ပဏီရဲ့ထိတ်တန်းအရာရှိတူလုံချန်ခံရလို့တည်ဆုံးခဲ့ရတာနောက်ဒီကနေ့မှလည်းចောင်းဆီယာမတူအသက်ခံခဲ့ရတာစတဲ့ဖြစ်ရသည့်ဇက်တိုက်ရှိခဲ့ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကအခုလိုတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်ဒီဖြစ်ရအပေါ်မှာမိတ်ဆွေလုံဖော်ကိုင်ဖက်ဒီအပါဝင် NUG အစိုးရဘက်ကရောဘလို့တုံ့ပြန်ပါသလဲစက်သွေးမင်းမြန်ထားတဲ့ကိုဝင်းမင်းပြောပြပါရှင်ဟုတ်ကဲ့ဒီအကျန်းဖတ်မှုတွေဇက်တိုက်ဖြစ်လာတဲ့ပေါ်
စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းကျော်ကိုမေးရမှာအခုလိုဆက်ရှင်းပြပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုမိုင်းတဲကတာဝန်ခံတယောက်တတ်ခံရတဲ့ဖြစ်စဉ်မှာတော့သူကတော့တည်ဆုံးပါတယ်။သူ့အမျိုးသမီးကတော့ခုဟိုဆေးရုံမှာရှိတယ်။အခြေအနေတော့ကောင်းပါတယ်ကြာ။ဒီဆရာမကိုပြစ်ခတ်တာနဲ့ပတ်သက်ပြီးလည်းကျွန်တော်စုံစမ်းဖော်ထုတ်ရရှိပါတယ်။ ဒီကတော့ဒီနိုင်ငံမှာမှလုံခြုံရေးနဲ့ပတ်သက်ပြီးတရားရာဂိုင်းနှုန်းအာမခံနိုင်ရဲ့ဆိုတော့မရှိပါဘူး။အထက်လုပ်ငန်းတွေလုံဆောင်နေတဲ့သူတွေရှိနေတဲ့များကတော့ဒီလုံခြုံရေးနဲ့ပတ်သက်ပြီးတော့ချုပ်ရင်းအားနဲ့တဲ့တချို့တော့ရှိနေအောင်မှာအမှန်ပဲ။သို့တော်ဒါတွေကိုကျွန်တော်ပြည်သူလူထုအနေနဲ့ရခင်ရလိုပဲအသက်ဆိုင်ရာလုံခြုံရေးအဖွဲ့အစည်းများနဲ့အပူးပေါင်းဆောင်ရွက်သွားပြီးရင်ဒီနေ့
ဆောင်ရွက်လျက်ရှိပါတယ်အခုလိုမိုက်ကျဲဗန္ဒာရဲ့အရာရှိချုံနဲ့အငိကကြီးတဲ့အရာရှိဦးတေအောင်နဲ့စနီအိနာလမ်းလျှောက်နေတဲ့အခုလိုတက်ခံခဲ့ရတဲ့ပေါ်အမျိုးမဖော်လို့နဲ့မိတ်ဆွေရင်တူကလည်း
ဒီလိုမျိုးအကြောင်းမဲ့တတ်ဖြတ်တာတွေကတော့မကောင်းဘူးပေါ့နော်အတူသဖြင့်မျိုးပေါ်မှာအခုဖြစ်တဲ့နေရာတွေကိုကြည့်လိုက်ရင်အင်းစိန်လာမပေါ်မှာဖြစ်တယ်အခုခုနမိုင်းတင်းညွှန်ရင်လ
ဟုတ်တယ်အလေးထားတွေကိုဆက်ပြီးတော့မလုပ်တဲ့ဥပ္ပါနော်တကယ်တော့ဒီလူတွေကတနည်းတဖုံအားဖြင့်တရားရပတ်သက်တဲ့လူဖြစ်ခြင်းဖြစ်မယ်တော်ဝိုက်ပတ်သက်တဲ့လူဖြစ်ခြင်းဖြစ်မယ်လူတွေကတော့သူအတိုင်းဝိုင်းမှာနေရင်တယောက်နဲ့တယောက်ပတ်သက်မှုတွေကတော့ရှိနေမှာပဲအဲ့လိုရှိနေတဲ့လူတွေကိုသူကတစ်ဖက်သက်ဆွဆွဲပြီးတော့လက်နဲ့နဲ့အကြမ်းဖက်တတ်ဖြတ်တာမျိုးဖြစ်နေတာဆိုတော့ဒ ူတွေကိုတစ်ဖက်သက်ဆွဆွဲချက်လေးနဲ့တပ်ဖြတ်တာတော့ညီမလူအတိုင်းဝိုင်းမှာဒီလိုရင်ကျေးမှုတွေလုံနည်းလုံဟန်တွေကိုလုံးဝမဖြစ်ဖို့လာဖို့အဆုံးသတ်သွားဖို့ဖြစ်စေချင်ပါတယ
်။ဒါအပြင်နောက်အမီမဖော်လို့တဲ့ဦးသိန်းအောင်ရဲ့လုပ်ဖော်ကင်ဘက်တူကလည
်းကျွန်တော်စိတ်မကောင်းတော့ဖြစ်ရတာပါဗျာ။ကျွန်တော်တို့ကဟိုလုပ်ဖော်ကင်ဘက်တီဟိုတူတူလှုပ်လာလေ။ဘာပြောသူနဲ့ဆိုရင်ကျွန်တော်အစတည်းကပေါ့အတူတူလှုပ်လာခဲ့တာဆိုတော့ဟိုဒီလိုမျိုးကြီးဖြစ်သွားတယ်ဆိုတော့ကျွန်တော်တော်တော်လေးတော့ကျွန်တော်စိတ်မကောင်းဖြစ်ရတာပေါ့။ရှော့ရတယ်ပေါ့နော်။ကျွန်တော်ယုံတော့မပြောဟုတ်ဟုတ်ခင်လာပေါ့နော်။
ဘာလို့ကျွန်တော်ဒီရပိုင်းနဲ့သူ့ဖုန်းခေါ်တယ်ဖုန်းခေါ်သူမကိုင်းတော့နေမကောင်းဖြစ်တာနဲ့တူတယ်ပေါ့နော်ကျွန်တော်ထင်တော့နောက်ကျမှဒီလိုမျိုးဖြစ်တယ်ဆိုတော့ဘုရားရုံတော်မြောင်သူကလောက်တာကိုင်းတာလေတော်ပါတယ်လူလေအေးလေအေးပါတယ်စိတ်မကောင်းဖြစ်ရတာပေါ့ဗျာ
ဒီပေါ်
NUG ဆိုရလူခွင့်ဆိုင်ရာဝန်ကြီးဦးအောင်မြင်ကတော့အခုဒီကိစ္စနဲ့ပတ်သက်လို့ဘယ်သူတွေကကျူးလို့ပြီးတော့ဘာကြောင့်ကျူးလို့လဲဆိုတဲ့အကြောင်းအရာတွေကတော့ပြောစရာအများကြီးဖြစ်နေပါတယ်အခုတတိအဖြေမထုတ်နိုင်သေးပါဘူးဟိုဘက်ဒီဘက်ဆိုဆွဲရတယ်ရှိသလိုတချို့ကတော့ဒါကတော့ငွေကြီးကြီးရှုပ်ထွေးတခြားသောပြဿနာတွေကြောင့်ဖြစ်တယ်လို့လည်းပြောကြတာရှိပါတယ်ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ ာချက်ဒီအတိပေးတိုက်တွန်းတာဒီနောက်ကလိုက်နာမဲ့ပုံစံမျိုးတွေကျွန်တော်လှုပ်ဆောင်ထားပါတယ်အဲ့တော့ဒီလိုမျိုးကိစ္စမှာတကယ်လို့များမှန်ကန်တဲ့ပုံစံနဲ့အရေးဆောင်ရဲ့မှုတွေရှိနိုင်မလားမရှိနိုင်မလားဒါကတော့တရားဥပဒေဘိုင်းဆိုင်ရာကျွန်တော်ပြန်ပြီးကြည့်ရမှာဖြစ်ပါတယ်ဗျ
တကယ်တော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးဆန့်ကျင်မှုတွေဖြစ်လာကစစ်တပ်ပိုင်းမိုင်းကျဲတာဝါတိုင်းတွေကိုတက်ခတ်ခဲ့ရတာကနေအခုမိုင်းကျဲအရာရှိကြီးတက်ခတ်ခဲ့ရမှုဖြစ်လာချိန်မှာနောက်ထပ်အလားတူတက်ခတ်မှုတွေပိုပြင်းထန်လာမှာကိုလည်းစိုးရိမ်မှုတွေရှိနေတယ်လို့သုံးသပ်သူတွေကဆိုပါတယ်
ကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဒီနေ့ UEC နဲ့နိုင်ငံရေးပါတီတို့တွေ့ဆုံတဲ့သတင်းကိုဆက်ချင်ပါတယ်ဆီယနာသိမ်းခဲ့ပြီးတဲ့နောက်မှာစစ်ကောင်စီကနေပြီးတော့အသစ်ဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီတို့အချိုးကျကိုစားပြု PR စနစ်နဲ့ပတ်သက်ပြီးတော့ဒီကနေ့နိုဝင်ဘာလ5ရက်နေ့မှာစတင်တွေ့ဆုံဆွေးနွေးပါတယ်ဆွေးနွေးပွဲကိုတော့နိုင်ငံရေးပါတီ50ကျော်တက်ရောက်ပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ပါတီတွေရဲ့သဘောထားဘယ်လိုရှိပါသလဲရန်ကုန်ကလာတဲ့သတင်းမတ်ခင်ဖြူထွေးပြောပြပေးပါရှင်
ပြည်ကနေ2020ရွေးကောက်ပွဲမှာမဲမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းထားတဲ့စစ်ကောင်စီကကျင်းပပေးမယ်လို့ပြောထားတဲ့ရွေးကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးဖို့ပြင်ဆင်နေတာပါ။ဒါကြောင့်အစ်ဖွဲ့ထားတဲ့ရွေးကောက်ပွဲကော်မရှင်ကလာမယ့်ရွေးကောက်ပွဲမှာ PR စနစ်ပြောင်းလဲကျင့်သုံးနိုင်ရေးနိုင်ငံရေးပါတီတွေနဲ့ဒီကနေ့မှစတင်တွေ့ဆုံဆွေးနွေးပြီးဆွေးနွေးပွဲပထမရက်မှာ PR စနစ်နဲ့ပတ်သက်လို့ UEC ကရှင်းလင်းပြောကြားခဲ့တယ်လို့ပြည်ထောင်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USTP ပြောခွင့်ရဒေါက်တာနန္ဒာလှမြင့်ကပြောပါတယ်
ကျွန်တော်တို့နိုင်ငံရေးပါတီဖြစ်တဲ့ဖြစ်တဲ့အခါကျတော့တောင်ရှိတဲ့ UEC ကနေတော့မှဘယ်စနစ်ပြင်ဆင်လုပ်ပြီးဖြစ်ပြီးကျွန်တော်တို့ကတော့လုပ်တဲ့စနစ်နဲ့ပေါ့ဒီကမှဒါဒီကောက်ပွဲကျွန်တော်ဝင်ရောက်ရှင်းပြရတဲ့နိုင်ငံရေးပါတီဖြစ်တဲ့အတွက်ဘယ်စနစ်ပြင်ဆင်လုပ်ရှင်းကျွန်တော်တို့ကတော့နိုင်ငံရေးပါတီကြီးအနေနဲ့တော့ဟိုတရားမျှတစွာနိုင်ငံငယ်နဲ့ရုပ်သားနဲ့တော့ဝင်ရှင်းပြကြမှာပေါ့
အရင်ကကြည့်တုံးခဲ့တဲ့မဲအများဆုံးရသူအနိုင်ရစနစ် FPTP ကနေ PR အချိုးကျကိုစားပြုစနစ်ကိုပြောင်းလဲဖို့အတွက်ဆွေးနွေးကြတာပါ PR စနစ်နဲ့ပတ်သက်ပြီးနိုင်ငံရေးပါတီတွေရဲ့အကြံပြုချက်ကိုရွေးကောက်ပွဲကော်မရှင်ကဒီကနေ့တောင်းခံခဲ့တယ်လို့ဒေါက်တာနန္ဒလာမြင့်ကပြောပါတယ
်ကျွန်တော်တို့ပါတီတို့ရဲ့အကြံပြုချက်တောင်းတဲ့အချိန်မှာကျွန်တော်တို့ကတော့ကျွန်တော်နိုင်ငံနဲ့ကိုက်ညီမဲ့စနစ်ပေါ့နော်ဟိုပဲစနစ်ပဲကျွန်တော်ကျင်တော့ဆိုတော့ကျွန်တော်နိုင်ငံအတွက်အကျိုးရှိမဲ့နိုင်ငံသားတွေအားလုံးမှတ်နိုင်တယ်လူတို့ဒီလိုပေါ့ကဆက်ဆံနေတဲ့အနေအထားမျိုးကိုဥပဒေဆောင်တဲ့ဘုရောဒီဘုရောအခြေခံကြီးကျွန်တော်တို့ကတကယ်လို့တင်ပြထားတာတော့ရှိပါလိမ့်မယ်
။ဒီကနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ရှန်တိုင်းသားများဒီမိုကရက်တစ်ပါတီ SNDP ဥက္ကဋ္ဌဦးဆိုင်ကျော်အောင်ကလည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာကျင့်သုံးခဲ့တဲ့နိုင်သူအကုံယူစနစ် FPTP ထက်အချိုးကျကိုစားပြုပြီးရစနစ်ကပိုကောင်းတယ်လို့သူအမြင်ကိုပြောပါတယ်
။ကော်မရှင်ဥက္ကဋ္ဌအဖွဲ့မှန်ဆုံးပြောတယ်ကော်မရှင်အဖွဲ့ဝင်ဦးတန်းစိုးက PR စနစ်ကိုရှင်းပြတယ်ဘယ်လိုလုပ်မယ်ဆိုတာနော်သူတို့ကဒီ PR စနစ်လုပ်မယ်ဆိုတော့အားလုံးကပါဝင်မယ်ဆိုတဲ့သဘောမျိုးပါပဲနော်ယူစီယာယူလာပြီးဆိုကျွန်တော်ကဘာမှလုပ်လို့မရဘူးလေကျွန်တော်တို့ပါတီတွေကယူစီယာလက်အောက်ပဲလေဒါပေမဲ့တခုတော့ကျွန်တော်တို့ကပြောလို့ရတယ်ဆိုတော့ PR စနစ်ဆိုလို့ရှိရင်အားလုံးကပါဝင်မှာပေါ့first the post တော့နန်ပူကောင်းတယ်လို့ကျွန်တော်မြင်တယ်လေ
ယူထောက်ပွဲမှာမဲအများဆုံးရသူကသက်ဆိုင်ရာမျိုးနွယ်ရဲ့ကိုစလဲအဖြစ်လွတ်တော်ကိုစားပြုဝင်ရတာကိုပြောတာဖြစ်ပါတယ်။နိုဝင်ဘာ5ရက်ဒီကနေ့ကစပြီးရန်ကုန်မှာ3ရက်တိုင်တွေ့ဆုံခဲ့ကြတဲ့ဒီဆွေးနွေးပွဲကိုနိုင်ငံရေးပါတီပေါင်း50ကျော်တက်ရောက်ခဲ့တယ်လို့သိရပါတယ်။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်2020ရွေးကောက်ပွဲရလဒ်ကိုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ26ရက်နေ့ကပယ်ဖျက်ခဲ့ပါတယ်။ရွေးကောက်ပွဲကော်မရှင်ထုတ်ပြန်ချက်ထဲမှာတော့မဲမတမာမှုတွေရှိခဲ့တယ်လို့လုံခြုံရေးအလွဲသုံးစားပြုပြီးဥပဒေနည်းဥပဒေတွေကိုကျော်လွန်လှုပ်ဆောင်ခဲ့တာတွေကြောင့်2020ရွေးကောက်ပွဲရလဒ်ကိုပယ်ဖျက်လိုက်တာလို့ဖော်ပြထားပါတယ်။စစ်ကောင်စီရဲ့ရှေ့လုပ်ငန်းစဉ်5ရက်ထဲမှာဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲတွေကိုပြန်ကျင်းပပြီးအနိုင်ရတဲ့ပါတီကိုဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံအကြဝင်လွှဲအပ်နိုင်ရေးဆက်လက်ဆောင်ရွက်သွားမယ်လို့ထည့်သွင်းထားပါတယ်ရှင်။
Making future Jabia bigger up your barishing, Tajanya, the dream people Jadigara to Laubabe, the Jagin Tony Bim and Judia by Maro, a person canary go nasty Abushi barishing.
VOA Myanmar ရဲ့ ထုတ်လွှင့် ချက်တွေကို smartphone တွေပေါ်ကနေ နားဆင် နိုင်ဖို့ VOA Burmese app ကို download လုပ် ရယူ နိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA Myanmar ပိုင်းက ထုတ်လွှင့် နေတဲ့ အစီအစဉ် တွေကို ထုတ်လွှင့် နေ ချိန် မှာ ဓာတ်ရိုက် နားထောင် လို့ ရသလို သတင်း စာအုပ်တွေ တွေ အသက်ရှင် အစီအစဉ် တွေကို လည်း အဆင်ပြေ တဲ့ အချိန် မှာ နားဆင် နိုင်ပါတယ်
ဖီယိုအေကနေနိုရီမာလာ9ရက်တောက်ကြနေညပိုင်းအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့လှိုင်းတိုမီတာ19ကီလိုဟက်စ်တင်5 65တုံညလှိုင်းတိုမီတာ22ကီလိုဟက်စ်တစ်တစ်ရှိခွန်တုံညလှိုင်းတိုမီတာ32ကီလိုဟက်စ်ကို3တုံငါတို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင် အနာသိမ်းထားတဲ့စစ်ကောင်စီဟာသူတို့ဖမ်းဆီးထားတဲ့တက်ကြွလှုပ်ရှားသူတွေကထောင်နဲ့ချီကိုပြီးခဲ့တဲ့အောက်တိုဘာလကပြန်လွတ်ပေးခဲ့တယ်လို့ဆိုပေမဲ့ပြန်လွတ်လာချိန်မှာလူတွေဟာမပြောရဲမဆိုရဲအောင်အကျဉ်းချထားတဲ့ကာလအတွင်းမှာနီးလန်းဆုံးတုံးပြီးတော့စိတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းတာတွေလုပ်ခဲ့တဲ့အကြောင်းပြန်ပြီးတော့လွတ်မြောက်လာသူတဦးဖြစ်တဲ့အလုသမားရဲတက်ကြွလှုပ ဒီကြားတိုက်ပိတ်ခဲ့တယ်လို့ဒေါ်မျိုးမျိုးအေးကပြောပါတယ်ဆရာနာသိမ့်ပြီးတဲ့နောက်ပိုင်းဖန်စီခံရတဲ့အခြေအနေထောင်တွင်းဖြတ်တန်းမှုတချို့နဲ့ပြန်ပြီးတော့လွတ်မြောက်လာပြီးတဲ့နောက်ပိုင်းကြုံတွေ့ရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဒေါ်မျိုးမျိုးအေးကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမှတ်ခင်ဖြူထွေးတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
Mingla ba tamu myo yin shin aku lo che pe da. Jesus mya yin ma de.
Oh, mingla lo.
Okay ba shin. တော့မျိုးမျိုးအေးအားဒီပြီးခဲ့တဲ့အောက်တိုဘာလတုန်းကပဲပေါ့နော်ဒီမြန်မာနိုင်ငံမှာဇင်းကျုပ်ကာလလူငင်းသက်သာခွင့်ပေါ့လေအဲဒီစစ်ကောင်စီရဲ့အပြောရဆိုရင်တော့ပြန်ပြီးတော့လွတ်ပြေးရတဲ့မှာပါတယ်လို့ဟိုကျွန်တော်တို့သိရတဲ့အပေါ်မှာလည်းဝန်တာခဲ့ပါတယ်အဲ့ဒီချိန်ကလည်းလीเนาะအခုပြန်လွတ်လာတာကရောလွတ်လွတ်ချွတ်ချွတ်ပြန်လွတ်လာတာလားဘယ်လိုပုံစံနဲ့ပြန်လွတ်လာတာပါလဲရှင်ဟုတ
ပေးပါလား
ကျမ905 desk ကြင်းနဲ့ဆွဲတာပါကျင်းအောင်လည်းမှာ6လနဲ့6ရက်နေခဲ့ရတယ်ပေါ့အဓိကကတော့ဒီအဲ့ color ပေါ့နော်ဒီတော်လန်ရေးမှာ CDN support လို့ CDN လုပ်ဖို့ဟိုဝင်ထဲနေကိုကျွန်တော်တို့ဆွဲဆောင်နေလို့နောက်တစ်ခုကဒီအလူသမားတွေနဲ့အတူတူလမ်းမောက်တက်ပြီးတော့ဒီတော်လန်ရေးဟိုဥဆောင်ခဲ့တယ်ပေါ့နော်အဲ့လိုမျိုးဆွဲချက်တွေနဲ့905 desk ကြင်းနဲ့ဆွဲအ
ဲ့တော့ဘယ်အချင်းထောင်မှာနေခဲ့ရလဲဒီအချင်းထောင်တွင်မှာရောကျွန်တော်တို့ကြားတာကတော့ဒေါ်မျိုးမျိုးကြီးဆိုရင်တိုက်ဖိတ်ခံရတဲ့အထိအခြေအနေကြုံခဲ့ရတယ်လို့တော့ပြောတယ်အဲ့ဒါရောဟုတ်ပါသလားအချင်းထောင်တွင်အတွေ့အကြုံပေါ့နော်နည်းနည်းမျှဝေပြပ
ါဟုတ်ကဲ့အင်းစိန်အချင်းထောင်မှာပါเออဟုတ်ပါတယ်တိုက်ပိတ်ခံရတာပါတိုက်ပိတ်ခံရတဲ့ရက်ကတော့စက်တင်ဘာလ9ရက်နေ့ပါစက်တင်ဘာလ9ရက်နေ့ကနေကျွန်မလွတ်တဲ့အထိပေါ့နော်ဒီ25ရက်တိုက်ပိတ်ခံတာပါအချင်းအောင်ထဲမှာဘလို့ဖြတ်တန်းခဲ့ရလဲဆိုတော့အရှိပိုင်းတော့တိုက်ပိတ်ခင်ကာလကတော့တိတ်ပြီးတော့ဒီထူးထူးတွေမရှိဘူးပေါ့နော်ဒါပေမဲ့ကြာလာတဲ့ခါကျတော့ကျွန်မတို့တွေကချင်းချင်းပုတ်တိုက်မှုတွေရှိလာတယ်ရှိလာတဲ့ခါကျတော့တချို့မလိုလားတဲ့ဟိုစဟိုအမိတ်နေပေါ့ညွန်ကြားချက်တွေအဲသူတို့ဘက်ကလုံးလာတာကျွန်တော်တို့ဘက်ကလက်မခံနိုင်တာရှိတယ်ပထမပိုင်းဂျွန်လ30ရင်းနေမှာတစ်ချိန်လွတ်သွားတယ်ပေါ့နော်အဲ့လွတ်တဲ့အချိန်မှာသူကနောက်ရက်တွေဆက်လွတ်မယ်လို့ပြောပြီးတော့မလွတ်ဘဲနဲ့အဲ့ရက်တွေဖြတ်ပလိုက်တယ်အဲ့နောက်ပိုင်းမှာကျွန်တော်တို့တွေကမေးခွန်းတွေသူတို့ပေါ်ရှိလာတယ်ပေါ့နော်ဘလို့လဲပါလဲအဲ့လိုမေးခွန်းတွေပေါ်မှာသူတို့တွေနဲ့ပြန်လဲဖြေးချခြင်းမရှိဘဲနဲ့တခြားရွှေ့လိုက်တာတို့ပေါ့နော်တခြားပုံမှန်ရောက်တရားနေနေတဲ့အဆောင်ကနေတခြားဆောင်ရွှေ့လိုက်ဒါတော့ထောင်ထဲမှာတော့သူတို့သဘောဆိုတော့ဒါတော့ကျွန်တော်တို့တိတ်မပြောလို့ပါဘူးတိုးတော်လေဒီကိုဗစ်ရှိနေတဲ့ကာလမှာပေါ့နော်လူတွေတအားပြတ်ချက်ညက်ပြီးတော့သူတို့ပြောတယ်လို့တော့ဒီနိုင်ငံရေးသမားတွေဒီ95တွေပဲထားလာတော့မှဲ့နေဒါပေမဲ့အဲ့နေရာမှာကအရန်ကိုပြတ်ချက်တက်ပြီးတော့လေနေရတာအဆင်မပြေဘူးပေါ့အဲ့လိုအနေထားမျိုးကိုတကယ်သာသူတို့ဘက်ကကျမတို့တထည့်သင်းစဉ်းစားရတယ်ဆိုတော့ရွှေ့ပါမဟုတ်ဘူးအခုကကျမတို့ကိုပို့
สิ่งนี้ว่าปุ๊บวิดูข่ายเอาปุ๊บวิดูสิ่งนี้เอาสุดเลยสิ่งกูดีตัวมาสิ่งนี้ปุ๊บยังไงแต่จำมั้งลูกแต่เราต้องการนี่เนี่ยนิทานนี่บีโร่นั่นลูกจะอ่านยังไงเนี่ยบอกเจ้ากูเจ้าการเนี่ยมาถ่ายออกจะไม่ไปอ่านเนี่ยบอกจำมั้งลูกช่วยไปเลยไอ้มันนี่งานนี่บีโร่จำมั้งขณะอุตส่าห์ลูกเชนอ๋อเลี้ยงมุ้งแม่พอสังเกตุดูเลยเลี้ยงยุ่งยังไงสุดหรอจำมั้งลูกก็ต้องสนใจกับยังไงแล้วมันจะคู่กูปอมาจำมั้งลูกปอมาตั
မျိုးဆိုကျွန်တော်နဲ့ထိတ်တိုက်တွေ့တယ်။တွေ့တဲ့အခါကျမှအဲကျွန်တော်ခေါင်းဆောင်နေလို့ဘာလို့ဆိုအဲ့လိုဆွဲချက်တွေကျင်းပြီးတော့တိုက်ပိတ်လိုက်တာ
။ကိုတယောက်တည်းပဲသီးတန်းတိုက်ပိတ်ခံရတာလား။ကိုလိုတိုက်ပိတ်ခံရတဲ့သူတခြားသူတွေရောရှိသေးလား။ကိုကမှပို့ပြီးတော့ပြစ်မှတ်ထားတဲ့သဘောမျိုးလားရှင
်။ကျွန်မတို့ရှိနေကျွန်မလွတ်တဲ့အချိန်အထိပါပါ၃ချိန်တိုက်ပိတ်ကြတယ်ပထမအောင်ချိန်ကတော့ဒီလိုနိုင်ငံရေးပုံမှန်တွေပါမဟုတ်ဘူးသူတို့ကဆွဆွဲလိုက်တာဖြစ်လဲဆိုတော့ဟိုအဝတ်တန်းကိစ္စနဲ့အချင်းချင်းတခြားပုံမှန်တွေစကားများတယ်ပေါ့နော်အဲကျမတို့တွေဒီနိုင်ငံရေးသမားဒီ905သမားတွေပေါ့နော်အဝတ်လမ်းမို့သွားတဲ့ခါကြလို့ရှင်လမ်းကနေရမရှိဘူးမရှိတဲ့ခါကြကျမတို့ကဒီတိုင်းမလမ်းမနေရမှာလားလို့ပြောတာအဲ့ဒါလေးကိုတင်ကြတာနဲ့ကိုသူကတိုက်ပိတ်လိုက်တာပေါ့နော်အဲ့တုန်းကခုနှစ်ဦးလို့ထင်တာပဲသူတို့ကတလားလောက်ကြာလာတော့မပြောတော့ဘူးအဲ့ဒီဟာနောက်မှကြာတော့ရန်ဖြစ်တာရန်ဖြစ်တာလေတခြားပုံမှန်နဲ့ပဲတခြားပုံမှန်နဲ့905 desk card နဲ့ရန်ဖြစ်တာပကံစိမ့်နေတဲ့အလိုမျိုးစကားတွေများကြတာပေါ့နော်အများကြီးရန်ဖြစ်တာအဲ့အမှလည်းသူကဘယ်လိုလဲဆိုတော့ကျမတို့905ဘက်ကသူတွေကိုပဲသူကတိုက်ပိတ်လိုက်တယ်ဟိုဘက်ကတခြားပုံမှန်ကိုတိုက်မပိတ်ဘူးချင်းချင်းပြောလို့ရှိရင်တော့ထောင်ထဲမှာကျမတို့တွေကိုဟိုနှိပ်ကုတ်ထားတဲ့သဘောပေါ့နော်ဟိုခေါင်းမထောင်တာနှိပ်ကုတ်ထားတဲ့သဘောကျမအဲ့နဲ့မှာကြတော့ကျမနဲ့နောက်တစ်ယောက်နဲ့နှစ်ယောက်ကိုပဲပိတ်လိုက်တာသူကသူဇလန်းစင်တာကျမတို့တွေကအဲ့လိုမျိုးပေါ့နော်ဆန်နာဖော်ထုတ်ဖို့စူးစမ်းနေရယ်ပေါ့နော်အဲ၈ရက်နေ့ကိုမှစက်တင်ဘာ၈ရက်နေ့ကိုမှကျမတို့မလွတ်ပေးဘူးဆိုလို့ရှိရင်ကျမတို့တွေကဆန်နာပြမယ်ပေါ့အပြဖို့အတွက်ကျမလူပနဥပ္ပန္နဦးနဲ့တိုင်မြင်နေပေါ့နော်ဘလို့စီမံချက်တွေစွဲတယ်ဆိုသူတို့ကသူတို့ဇလန်းထွင်ပြီးတော့ကျမကိုအရင်ဆုံးပြောပြီးသားပိတ်လိုက်တာပြီးတော့မှကျမနောက်မှာဘယ်နှစ်ယောက်လာပြီးတော့ပိတ်တယ်ဆိုတာကျမမသိဘူးဆိုကျမနဲ့အခန်းကြီးကိုက်ရမှာလည်းမချောင်းလीအဲကျမနဲ့သူပိတ်ခံတဲ့တယောက်ကတော့သူကနှစ်ပတ်နေတာနဲ့သူကလွတ်ပေးလိုက်တယ်ကျမကတော့တောက်လျှောက်ခုနကအဲ့ဒီထောင်ကဟိုတာဝန်ရှိတဲ့လူတွေနဲ့ပေါ့နော်ဦးစည်းတို့အဆောင်မှုတို့ပြီးလို့ရှိရင်ဒူးဖောင်ပိုင်းတို့လည်းကျွန်မခဏခဏအဲ့လိုမျိုးဆက်ပြီးတော့စကားနဲ့များတဲ့ခါကျကျွန်မကတော့မလွတ်တော့ဘူးလွတ်မှာပဲကျွန်မဟိုတိုက်ပိတ်တာနဲ့လွတ်သွားတာပေါ့
ထောင်တွင်းမှာရောမှနှိမ့်ဆက်နှင်းပန်းတာမျိုးတွေရောကြုံရတာမျိုးရှိလားရှင
်ကျွန်မတို့ကတော့ဒီကိုထိလေးရောရိုက်တာနှက်တာမျိုးမကြုံခဲ့ရဘူးအဲ့လိုရိုက်ဖို့နှက်ဖို့အတွက်တို့တွေစူးစမ်းတာပေါ့နော်ဝင်လာတယ်ဒီဘက်ကအင်အားကောင်းတယ်ကျွန်တော်တို့ညီတဲ့ခါကျတော့အဲ့လိုမဖြစ်ခဲ့ဘူးတိုက်သုံးကပိတ်တာမှာအလဲကအဖွဲရတော့ရိုက်ခံရတယ်အဲ့တော့ရန်ဖြစ်တဲ့လူတွေပေါ့နော်ဆိုပြီးတော့သူကအဲ့လိုမျိုးပြောဆိုပြီးတော့တကယ်တော့လေရန်ဖြစ်တယ်ဆိုတာကျမတို့ဘက်ကဘာမှပြောတာမဟုတ်ဘူးတစ်ဖက်ကနေပြီးပြောတာဒါပေမဲ့သူကရိုက်ချင်တာ905ကိုရိုက်ချင်တာလေရိုက်ချင်တဲ့ခါကျတော့ဒီဝင်ထောင်ဝင်တဲ့ယောက်ျားလေးတွေရဲ့ပြီးလို့ရှိရင်ဒီအကြပေါ့အကြအပြာဝင်အပြာဝင်ယောက်ျားလေးတွေရဲ့အဲ့လိုမျိုးတက်လာပြီးတော့ဝင်ကြည့်ပြီးတော့အစင်းမှရိုက်ကြတယ်ပေါ့နော်ပြီးတော့လေကျမတို့ခြံတဲ့လူတွေကအကုန်လုံးခေါင်းဖော်နဲ့ပုံစံထိုင်ပေါ့နော်ဆိုပြီးတော့ချင်းချောက်တာပေါ့နော်ဝင်ရိုက်မယ်ဘာပြောမလဲဆောင်းထားလားအမျိုးဆုံးပါပဲမကြောက်ဝင်မနာတာပေါ့နော်အဲ့ဒီဒူးဆောင်မယ်ကနေပြီးတော့ပြောဆိုပြီးတော့ကျမတို့လှုပ်သွားတာပေါ့ဒါကတော့ဟိုဟာကျမတို့ကိုဒီစိတ်အားဖြင့်ရိုက်တာပေါ့တကယ်တဲ့အချိန်ဒီမှာတော့ဘယ်လိုပြောတာလဲဆိုတော့ကျမတို့တွေကိုဘယ်လိုပြောမခံနိုင်အောင်ဟိုဘယ်လိုပြောထောင်ထဲမှာစိတ်ဆင်းရဲအောင်နေထိုင်မကောင်းဖြစ်နေတယ်ဆိုလို့ရှိရင်အဲ့နေထိုင်မကောင်းတဲ့လူကပို့ပြီးတော့ဟိုခါမစားနေမတော့ချင်တေသွားအောင်အဲ့လိုမျိုးပေါ့နော်စိတ်အားဖြင့်နှီးပေါင်းစုံနေကြွာလေဟိုနှိမ့်ဆက်တဲ့သဘောပေါ့နော်စိတ်တန်ရတဲ့နှိမ့်ဆက်တဲ့သဘောမျိုးပေါ့
ဟုတ်ကဲ့ဆိုတော့ဒေါ်မျိုးအေးကနိုင်ငံတကျလှုပ်ရှားသူအလုသမားရေးခေါင်းဆောင်တယောက်လည်းဖြစ်တဲ့ဒီအာနာသိမ့်ရဲ့နောက်ပိုင်းမှာဟောအလုသမားတွေနဲ့အတူတူဒီလိုအာနာသိမ့်မှုစန့်ချင်ရင်းနဲ့ပဲအခုလိုအဖမ်းခံရတယ်ဖမ်းခံရပြီးတော့မှ6လကျော်လဲထောင်ထဲမှာနေရတယ်အခုပြန်လွတ်တယ်ပေါ့လေဆိုတော့အခုပြန်လွတ်လာပြီးတဲ့နောက်မှာရောကိုကတက်ကြွလှုပ်ရှားသူတယောက်ဖြစ်တဲ့အတွက်ကြောင့်မလို့ပေါ့နော်ဥမာကိုကိုစောင့်ကြည့်ရမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လုံခြုံရေးအရာပေါ့စိုးရိမ်ရတဲ့အခြေအနေမျိုးတွေရောရှိပါသလားဒါမှမဟုတ်အေးအေးကြမ်းကြမ်းရှိနေတယ်လို့ပြောနိုင်မလားဘယ်လိုများပြောနိုင်မလဲလက်ရှိအခြေအနေပေါ့
ဟောမအေးတော့မအေးချင်ဘူးအေးချင်ဘူးစောင့်ကြည့်ခံရတဲ့အနေအထားမှာရှိမယ်ပြီးလို့ရှိရင်လည်းဒီမီဒီယာဖြည့်တာပေါ့မီဒီယာဖြည့်တာတွေကိုဟိုအရင်ကြီးပဲဒီဟိုမကြိုက်ကြဘူးပေါ့နော်မကြိုက်တော့ဟိုဟာတစားတရားတစားကြတာပေါ့မီဒီယာတွေမဖြည့်သင့်ဘူးပေါ့နော်ဘာလို့ဖြည့်ရလဲရှောင်နေပါပေါ့ရှောင်နေပါလို့ပြောချင်တာဖြစ်တနည်းအားဖြင့်ကျမတို့တွန်းပို့တာပေါ့ ဒီနိုင်ငံထဲမှာမရှိဘဲနဲ့အပြင်ကိုရအောင်တွန်းပို့တာကျမစိတ်ထဲမှာအလိုခံစားရတယ်။ကျမကဒီဒီဇိုင်းမဲ့မဲ့ဒီအလုပ်သမားအခွင့်အရေးလှုပ်ရှားတဲ့လမ်းကြောင်းပေါ်မှာရှိတယ်။နိုင်ငံရဲ့ဖြစ်ပျက်လာတဲ့အနေအထားပေါ်မှာဒါမဖြစ်သင့်ဘူးလို့ယူဆရတဲ့ကြောင်းမလို့ကိုယ်ယူဆတဲ့ကိုဒါဟိုလုံးခဲ့တာပေါ့နော်။အဲ့ဒီပေါ်မှာဟိုဟိုသွားနေရမယ်ဒီဟာကိုလုံးခွင့်မရှိဘူးတော့နောက်တစ်ခုကလည်းဒီအခုအာဏာသိမ်းစစ်ကောင်စီအနေနဲ့ပြောထားတာကသူဒီမိုကရေစီကိုသူတို့ကမထိခိုက်စေဘူးပေါ့ဒီမိုကရေစီကိုမထိခိုက်စေဘူးဒီရွေးကောက်ပွဲနဲ့ပတ်သက်တာကိုပဲသူတို့လုပ်မယ်လို့ပြောတယ်ဒီဆိုင်မှတ်မှတ်ပြောတယ်ပေါ့အဲ့ဒါဆိုလို့ရှိရင်ဒီမိုကရေစီအရကျမတို့ကဒီလွတ်လပ်စွာဒီပြောဆိုနေတဲ့ဟာကိုဘာကြောင့်တားဆီးကိုကြိုးစားတာလဲပေါ့အဲ့တော့မီဒီယာလွတ်လပ်ခွင့်တွေဘလောက်ရနေပြီလဲကျမတို့ကရောဒီပြောမီဒီယာမှာဖြေတဲ့သူတွေကရောအခုကျမတို့ဖြေရတယ်ဆိုလို့ရှိရင်မှားပြီးဖြေတာမျိုးမရှိဘူးကျမအမှန်တရားအဲ့ဒီမှာကျမကြုံရတာကိုပဲပြောတယ်ဒါပေမဲ့သူများတွေဘာလို့မပြောလဲလို့ပြောရင်တော့ကြောက်တယ်ဟိုမှာတည်းကသူကပြောလိုက်တယ်လေထက်ဖန်းခံရမယ်နော်ဘယ်လိုဘယ်လိုလုပ်မယ်နော်ဒီခါဆိုလို့ရှိရင်တော့ဘယ်လိုဖြစ်မယ်နော်ထက်ဆိုးမယ်နော်ထောင်လေးပြည့်တယ်ဆိုတာဘယ်လိုနော်ဆိုကျမတို့ပို့ကြောက်ချောက်လွတ်လိုက်တဲ့ခါကျတော့တုံတန်ကမပြောတော့ဘူးလေဖြစ်ချင်တာပဲဖြစ်တော့လေဟောဖြစ်ကြမြငါတို့ရဲ့ကံနေကံကနေရဟိုဒီနိုင်ငံမှာနေတော့ဒီလိုပဲခံရမှာပေါ့ဟိုအုတ်ဆုတ်ချုပ်ရေကာလပဲဘာလို့ပြောမှလဲဒီလိုမျိုးပေါ့ဟိုတနည်းဆိုလေအဲ့လိုမျိုးပဲလေအင်တာဗျူးတစ်ခုကျမရှိလိုက်တယ်အဲ့နောက်ပြီးအောက်မှာတော့ဝိုင်းပြောရတယ်လေထောင်ထဲမှာဒီမိုကရေစီကြောင်းတော့ပြောလို့ရမလားလူ့ခွင့်ရေးပြောလို့ရမလားဆိုတော့ကျမတို့မှာထောင်တင်းကျနေတဲ့ဒီမှာလေသူ့ရဲ့ခွင့်ရေးရှိတယ်ကျမတို့ဆိုလို့ရှင်ဒါအတက်ကျလူရှာသူတူနည်းနည်းတကျလို့တူဆိုလို့ရှင်သူ့အနေနဲ့သူ့ပေးရမယ်အပိုင်းတွေအများကြီးပဲရှိတယ်ဒါတွေကိုကန့်ကတ်ထားတာတွေရှိတယ်လေအဲ့တော့အဲ့အရာတွေဟာကျမတို့အနေနဲ့ကိုကိုရင်ပြောနေတာကိုပဲကိုနိုင်ငံသားတွေကပြန်ပြီးတော့ဒါကိုမပြောအောင်ကန့်တန့်နေရမျိုးကြီးရှိနေတဲ့ခါကြတော့လေဟိုဒီကိုလိုနီစနစ်ကိုပဲဒီအမွေဆိုးကိုပဲလက်ခံထားတာလားပေါ့လွတ်လပ်တဲ့နိုင်ငံကြီးမှာလွတ်လပ်တဲ့တိုင်းပြည်မှာကျမတို့ကဒီမလွတ်လပ်ခဲ့တဲ့ဥပဒေအတိုင်းဘောင်အောက်ထဲမှာပဲအခုချိန်ထိကျမတို့အသက်ရှူကျက်နေပဲနေကြရအောင်ပါလားကိုကိုတိုင်ကမလွတ်လပ်ဘူးလို့ခံယူထားကြတာလားပေါ့နော်ဒါတွေကတော့ကျမတို့အနေနဲ့ဒီကနေပြီးတော့ပဲပြန်လှည့်မေးဖို့ပြန်ထုတ်ရတော့မှာဖြစ်နေ
ဟုတ်ကဲ့ပါအခုအချိန်ပေးပြီးတော့ဖြစ်သားပြီလားကျေးဇူးများရှင်ပါရဲ့ရှင်
ကျမကလည်းကျမလွတ်မြောက်လာတယ်ဆိုပေမဲ့မလွတ်မြောက်နိုင်သေးတဲ့ဒီအများကြီးကြံနေကြတယ်ပေါ့နော်အဲ့တော့ဟိုကြံနေခဲ့တဲ့နိုင်ငံကြီးအချင်းသားအားလုံးချင်းချက်မရှိသူတို့ထုတ်ပြန်ထားတဲ့အမိန့်များအတိုင်းပဲအများဆုံးလွတ်မြောက်ဖို့လေကျမကြံနေပြီတဲ့လေဆူတောင်းနဲ့မြစ်တာလည်းပို့ရဲအားလုံးကလည်းကြောင်းနဲ့အတူတူပေါ့နော်သူတို့အများဆုံးလွတ်မြောက်ဖို့ဆူတောင်းပေးကြပါဝိုင်းဝန်းကူညီပေးကြပါဆူရောက်လုပ်ပေးကြပါအဲ့ဒါကျမပြောချင်တာဖြစ
်တယ်ဟုတ်ကဲ့ပါမခင်ဖြူထွေးစီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့တူတာဆောင်လေးအမေရိကန်တခွင်အစီအစဉ်မှာတော့ပထမဆုံးအကြိမ်အဖြစ်နဲ့အာရှနယ်ဘွားတချို့မြို့တော်ဝင်ဖြစ်လာကြတဲ့အကြောင်းကိုအောင်ကတင်ပြထားတာနားဆင်ပါရှင်
ရင်းကန်ပြည်တော်စုအဓိကမြို့ကြီးတချို့ကမြို့တော်ဝင်ရွေးကောက်ပွဲမှာအာရှမြို့ပွားတွေပထမဆုံးအကြိမ်အနေနဲ့မြို့တော်ဝင်အဖြစ်ရွေးချယ်ခံရပါတယ်။ကယောဂါကာလအတွင်းအာရှသားတွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိလာခဲ့ပြီးတဲ့နောက်အခုကျင်းပတဲ့ရွေးကောက်ပွဲတွေမှာတော့မြို့တော်ဝင်အဖြစ်ရွေးချယ်ခံရပါတယ်။ဒီအကြောင်း AP သတင်းကိုစူးစီးတင်ပြပေးထားပါတယ်။အမေရိကန်ပြည်တော်စုအနောက်လေပိုင်းဒေသအိုဟိုင်းိုးပြည်နယ်အတွင်းကမြို့မှာအသက်39နှစ်အရွယ်အက်စတက်ဖျူရီဘဲကိုမြို့တော်ဝန်အဖြစ်ရွေးချယ်တင်မြှောက်ကြပါရယ်အိန္ဒိယကပါကင်ဖြစ်သူနဲ့ဒုက္ခသည်အဖြစ်အမေရိကကိုရောက်လာတဲ့တိဘက်မိခင်ဖြစ်သူတို့ကဆင်းသက်လာတဲ့မျိုးဆက်ဟာအခုခါမှာမြို့တော်ဝန်တာဝန်ထမ်းဆောင်ရမှာပါ2015ခုနှစ်မှာဖျူရီဘဲဟာရှေ့နေအလုပ်ကိုဆွန့်လွတ်ပြီးတော့ခရိုင်ပြည်သူ့ဆက်ဆံရေးဝန်ဆောင်မှုဌာနမှာတာဝန်ထမ်းဆောင်မှုရွေးကောက်ပွဲဝင်ခဲ့ပါရယ် Republican လူပြူအများစုနေကြတဲ့ဒေသမှာအသားအရောင်ရှိသူတဦးလည်းဖြစ်ဒီမိုကရက်တဦးလည်းဖြစ်တဲ့ပြူရီဘဲအနေနဲ့အခုလိုရွေးကောက်ပွဲဝင်မှုဟာသိပ်လွယ်မှာမဟုတ်ဘူးလို့မိတ်ဆွေတွေကအကြံပေးတားမြစ်တဲ့ကြားမှာပဲရွေးကောက်ပွဲအပြီးသူဟာနှစ်ပေါင်း100ကျော်အတွင်းခရိုင်အရာရှိဖြစ်လာတဲ့ပထမဆုံးဒီမိုကရက်တဦးဖြစ်လာပါတယ်။နိုဝင်ဘာလ2ရက်နေ့ကကျင်းပခဲ့တဲ့မြို့တော်ဝန်ရွေးကောက်ပွဲမှာလည်းသူဟာအနိုင်ရရှိခဲ့ပါတယ်
Being elected the first Asian mayor of Cincinnati.
American အနောက်လေပိုင်းဒေသက Cincinnati မြို့မှာအာရှနယ်ဘွားတယောက်မြို့တော်ဝင်အဖြစ်ပထမဦးဆုံးအရွေးခံရတာဟာ Cincinnati အနာဂတ်အတွက်တကယ့်ကိုပြောင်းလဲမှုကြီးတစ်ရပ်ဖြစ်ပါတယ်
။ American အရှေ့မြောက်ပြည်နယ် Massachusetts က Boston မြို့မှာတော့အသက်36နှစ်အရွယ်မြို့အုပ်ချုပ်ရေးကောင်စီဝင် Michelle Wu ကိုမြို့တော်ဝင်အဖြစ်ရွေးချယ်လိုက်ပါတယ်။2013ခုနှစ်အသက်28နှစ်အရွယ်ကလေးက ဝူဟာဘော့စတန်မြို့အုပ်ချုပ်ရေးကောင်စီဝင်အဖြစ်စတင်တာဝန်ထမ်းဆောင်ခဲ့ပြီး2016ခုနှစ်မှာတော့မြို့အုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဖြစ်ရွေးချယ်ခံရပါတယ်။သူဟာဥက္ကဋ္ဌဖြစ်ရွေးချယ်ခံရတဲ့ပထမဆုံးအသားအရောင်ရှိအမျိုးသမီးလည်းဖြစ်ပါတယ်။မီရှဲဝူက
Thank you for placing your trust in me.
အခုလိုရွေးချယ်ခံရဖို့ဟာအကောင့်ထဲပေါ်ဖို့ဖြစ်နိုင်တယ်လို့ပြောခဲ့ကြတဲ့အချိန်ပါပဲ။ဒီကနေ့မှာတော့ဘော့စတန်ကမဲဆန္ဒရှင်တွေကလည်းဂျာဂိုသဘောတူကြောင်ပြသလိုက်ကြပါ
ထိုင်ဝမ်ကနေရှေ့ပြောင်းချေချလာတဲ့မိဘတွေကနေဝူးကိုချီကာဂိုမှာမွေးဖွားခဲ့တာပါ။အဲဒီနောက်သူဟာဟာဗတ်ဥပဒေကျောင်းကိုတက်ဖို့ဘော့စတန်ကိုသွားရောက်နေထိုင်ခဲ့ရာကနေနောက်ပိုင်းမှာလူမှုဝန်ဆောင်မှုလုပ်ငန်းတွေထဲထဲဝင်ဝင်ပါဝင်လာတာပါ။ဘော့စတန်ဟာအသွေးအရောင်စုံတော်တော်များများနေထိုင်ကြတဲ့မြို့လေးဖြစ်တာကြောင့်စီးလုံးမှုဟာအရေးကြီးကြောင်ထောက်ပြကြပါရယ်။ဘော့စတန်မြို့ကန်မီရှဲအီဝင်းက
I'm 66 and to be honest
ကျမကအသက်66နှစ်ပါပြောရမယ်ဆိုရင်တော့အခုလိုအခြေအနေမျိုးဖြစ်လာတင်တာဟာကြာလာပါပြီဒါပေမဲ့အခုဖြစ်လာပြီဆိုတော့လည်းကောင်းပါတယ်အရင်တုန်းကတော့လူမျိုးပေါင်းစုံကြားတီးခြားစီသာနေခဲ့ကြပေမဲ့အခုတော့ဒီရွေးကောက်ပွဲအတွက်အတူလက်တွဲဆောင်ရွက်ခဲ့ကြတာဟာ Massachusetts ပြည်နယ်နဲ့ Boston မြို့အတွက်အပြောင်းအလဲကြီးတစ်ရပ်ပါ Asian လူမဲ Latinoလူပြူစသဖြင့်ရှိနေရာကနေပထမဆုံးအနေနဲ့အတူတကွလက်တွဲဆောင်ရွက်ကြဖို့နောက်ဆုံးမှာနီလန်ရှာတွေ့ခဲ့ပါပြီ
အခုရွေးကောက်ပွဲမှာရှင်ပြိုင်ခဲ့တဲ့မျိုးတော်ဝန်လောက်နှစ်ဦးလုံးဟာအသားအရောင်ရှိသူအမျိုးသမီးတွေဖြစ်ကြတာကြောင့်ဘော့စတန်ဟာစံပြနမူနာမျိုးဖြစ်တယ်လို့လဲဆိုပါရယ်ဘူးအကောင့်တဲ့ဖော်မဲ့မူဝါဒတွေထဲမှာစင်ရင်မွေးတည်မှုကစလို့စီးပွားရေးကျန်းမာရေးကိစ္စရပ်တွေအလုံးအပြင်တဘာဘောပုံဝန်ကျင်နဲ့ပတ်သက်ပြီးတော့ဆောင်ရွက်ဖို့လဲတချို့ကလိုလားနေတာပါဘော့စတန်မျိုးကန်အမ်မာရိုင်ယန်က
တ
ားရောင်ရှိသူအမျိုးသမီးတယောက်ပထမဆုံးအနေနဲ့အခုလိုရွေးချယ်ခံရတာကြောင့်မဖော်ပြနိုင်တော့အောင်ဝမ်းသာပီပီဖြစ်ရပါတယ်။လူမျိုးပေါင်းစုံအားလုံးနေထိုင်ကြတဲ့ဒီဘော့စတန်မှာအလုံးကိုဥဆောင်စီရင်ပြီးတော့ယုံကြည်မှုတည်ဆောက်နိုင်တာကလည်းအထူးယူဆရပါ။လူငယ်တယောက်အနေနဲ့ပြောရရင်သူဟာရာသီဥတုဖောက်ပြန်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ဦးစားပေးဆောင်ရွက်တဲ့သူတူဖြစ်ဖို့မျှော်လင့်မိပါတယ်။
မျိုးတော်ဝင်ရွေးကောက်ပွဲတွေမှာအများအပြားဘော့စတန်မှာမွေးဖွားကြီးပင်းခဲ့သူတွေကိုသာရွေးချယ်ခဲ့ကြတာပါမီရှဲဝူးကနိုဝင်ဘာ16ရက်နေ့မှာမျိုးတော်ဝင်တာဝန်စတင်ထမ်းဆောင်ပါပါခင်ဗျာအမေရိကန်ကုန်သွယ်ရေးဌာနအနေနဲ့တရုတ်နိုင်ငံတို့နေအောင်ကြီးသုံးဆူလာပြားတွေကိုတင်သွင်းနေတဲ့မလေးရှား၊ဗီယက်နမ်နဲ့ထိုင်းသွင်းကုန်တွေအပေါ်လဲသွင်းကုန်ကွန်တိုးကောက်ဖို့အမေရိကန်ဆူလာစွမ်းအင်ကုမ္ပဏီတချို့ကတောင်းဆိုနေပါတယ်။အခုလိုတောင်းဆိုမှုနဲ့ပတ်သက်ပြီးဘာတွေအငင်းပွားနေကြလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်။နေအောင်ကြီးကနေစွမ်းအင်ထုတ်ယူနိုင်တဲ့ဆူလာပြားတက်ဆင်တဲ့အခါမှာအစိုးရရဲ့ထောက်ပံ့အကူအညီအများပြားရရှိသလိုတရုတ်နိုင်ငံကလာတဲ့ဆူလာပြားတွေကိုလည်းဈေးပေါ်ပေါ်နဲ့ရနိုင်နေတာပါ။တရုတ်နိုင်ငံမှာသဘာဝပတ်ဝန်းကျင်မထိခိုက်အောင်ဆိုပြီးစီးမင်းတွေတိတ်တင်းကျပ်မထားသလိုအလုပ်သမားစရိတ်ယွန်နေတာကြောင့်လည်းအခုလိုဈေးပေါ်ပေါ်နဲ့ရနိုင်တာပါ။ဒါ့အပြင်တရုတ်နိုင်ငံပိုင်ဘဏ်တွေကလည်းအတုံးတုံးတက်တက်တသားနဲ့ကြီးပေးတာကြောင့်လျှော့ဈေးနဲ့ရောင်းချနိုင်ပါတယ်။ SPV ဈေးကွက်လေးလာရေးအဖွဲ့တည်ထောင်သူပေါ်လာမင်းစက
တက်စတာ့စ်ဒက်ကေ့ဒ်စ်အဂို
လူငယ်ဆယ်စုနှစ်တွေကလေးကရှော့ဈေးနဲ့ရောင်းနိုင်ဖို့တရုတ်နိုင်ငံကစလုပ်ခဲ့ပါဈေးကွက်မှာရှင်ပြိုင်ဘက်ကိုအလဲထုတ်နိုင်ဖို့လည်းပြောရပါတယ်သူတို့ကဒီလိုနည်းလမ်းနဲ့စခဲ့တာပါ
2018ခုနှစ်မှာသမရဟောင်းဒေါ်နယ်ထရမ့်ကတရုတ်ဆိုလာသွင်းကုန်တွေကို30ရာခိုင်နှုန်းအခွန်စီးကျပ်ပါတယ်အခုခါမှာတော့18ရာခိုင်နှုန်းအထိကျဆင်းသွားတာကြောင့်ဒီအခြေအနေကိုစက်ထိန်ထားဖို့လိုအပ်ကြောင်းအမေရိကန်လုပ်ငန်းရှင်တွေကသတိပေးနေပါတယ်ကယ်လီဖိုးနီးယားတောင်ပိုင်းတက်ကသို့စီးပွားရေးပါမောက္ခရှောင်းဟိုင်ယက်က
Until we become competitive enough
ကုန်ပစ္စည်းထုတ်လုပ်ရမှာကုန်ကြစည်မကွာအောင်ရှင်ပြိုင်ဘက်တရုတ်နဲ့ဈေးတူရောင်းချနိုင်မယ့်အချိန်အထိလိုအပ်ပါတယ
်လုပ်ငန်းရှင်ဩဂူလာတွင်ဆိုလာကုမ္ပဏီ18ခုကတရုတ်နိုင်ငံလုံးဆိုလာပစ္စည်းတွေကိုတင်သွင်းနေတဲ့အရှိတောင်အရှနိုင်ငံတွေကကုမ္ပဏီတွေကိုလည်းတွင်းကုန်ကုန်စီးကျပ်ဖို့အမေရိကန်ဆွေးရကိုတိုက်တွန်းပါတယ်။ဒါပေမဲ့လည်းအခုလိုတစ်ဖြစ်ချဆွဆွဲလို့မရကြောင်းထောက်ပြသူတွေလည်းရှိပါတယ်။အစိပ်ပိုင်းတွေကိုပြုလုပ်တဲ့နေရာနဲ့တက်ဆင်တဲ့နေရာမတူနိုင်ဘူးလို့ဆိုပါတယ်။ဆိုလာကြားထုတ်လို့ရမှာတုံးတဲ့ပိုလီစီလီကွန်ကလည်းတရုတ်အနောက်ပိုင်းကအကြောင်းကြီးတွေတုံဆက်ရုံတွေကနေခပ်ပေါ်ပေါ်ထုတ်နိုင်နေတာကြောင့်ဈေးသက်သက်သာသာနဲ့ရောင်းနိုင်နေတာပါ။အဲဒီဒေသမှာဝီဂါမွတ်စလင်တပ်တန်းကျော်ဟာပညာပေးစခန်းတွေမှာထိန်းသိမ်းခံနေရပါတယ်။ပေါ်လာမင်းစက
about 45-46% of China's
ဒီနေရာမှာထွက်တဲ့ပိုလီစီလီကွန်45-46ရာခိုင်နှုန်းကရှင်းချင်းဒေတာကဖြစ်ပြီးတော့အတင်းကျပ်ခိုင်းစေခံရသူတွေလည်းအိမ်မှာအများကြီးရှိပါတယ်ဒီထက်ဈေးပေါ်ချာမရှိတော့ပါဘူး
လောက်ကမလုံလောက်မရှိတာအမေရိကန်စစ်ကမ်းတွေမှာရန်နာထားတဲ့တင်မောပေါ်ကကုန်စည်တွေမချနိုင်သေးတာကလည်းအမေရိကန်ဆိုလာလုပ်ငန်းအတွက်အခက်တွေ့စေပါတယ်။သွေးငုံကုန်တိုးကောက်တာကြောင့်လည်းစင်းရတဲ့သူတွေအတွက်အကူအညီပေးနေတဲ့ဆိုလာကုမ္ပဏီလိုမျိုးတွေအတွက်လုပ်ငန်းတွေပုံမှန်ရှေ့ဆက်နိုင်ဖို့မလိုပါဘူး။ CHERP ဆိုလာကုမ္ပဏီဥက္ကဋ္ဌဒီဗွန်ဟတ်မန်က
If you're trying to stimulate
America ma samu thok ko lo ngan pyan shei kaung law so yet pi men le lo an de a sei pai nwi ko a sha nai ngan nwi ga tin nwe ya me ei twin ngon ni paw a khon le to kaung me so yin naw American thok ko gan na ko thi kai nai ma phit chang tu ga pyo twa da wa so la bya ri ko be nai ngan ma be lut lut kaung twei a nyin paw mu ri belo be shi ni pi men le tet sin met tu u ye ga raw to la ni pi so la swan yin ye ana ga la la ga raw po mo taw bwa bwe shi le lo le twin jin tu ri ga pyo wa le nya
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်အခုဆက်ပြီးတော့ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့နည်းပညာခန္ဓာနားဆင်ရအောင်ပါရှင်
ကဘာတလောဥပ္ပယသည်ဖောက်ပြန်မှုကြောင့်ဆိုးရတဲ့ကပ်ဘေးတွေကျုံလာတဲ့နောက်မှာဒီပြဿနာကိုကုလသမဂ္ဂကဦးဆောင်ပြီးကမ္ဘာနိုင်ငံတွေချဥပ္ပယသည်ဆိုင်ရာနိလာခံတွေကိုကျင်းပပြီးအပြေရှားနေကြတာပါအခု2021မှာစကော့တလန်ကဂလတ်စကိုမြို့မှာကျင်းပတဲ့နိလာခံကတော့26ကျင်းနဲ့ဖြစ်ပါတယ်ကုလသမဂ္ဂဥပ္ပယသည်ကျောင်းလမ်းကိုဆိုင်ရာမူပေါင်းချတဲ့UNFCCC ကနေ UCP ချင်းပါတဲ့ Conference of the Parties COP အဖွဲ့ဝင်တွေရဲ့အစည်းအဝေး COP 1ကို1995မှာဂျာမနီနိုင်ငံဘာလင်မှာကျင်းပခဲ့တာပါ1998ဂျပန်နိုင်ငံတိုကျိုက COP 3အစည်းအဝေးမှာတော့ Kyoto Protocol လို့ခေါ်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေကြားဖန်လွင်ဌာနွေထုတ်လွှင့်မှုလျှော့ချဖို့အတွက်လိုက်နာရမယ်စီမံစည်းကမ်းတွေကိုချမှတ်နိုင်ခဲ့တယ်လို့2015မှာတော့ Paris Agreementပါရီဥရုယာဒီဆိုင်ရာသဘောတူညီချက်ကိုပြင်းတဲ့နိုင်ငံပါရီမှာကျင်းပတဲ့ COP 21အစည်းအဝေးကနေချမှတ်နိုင်ရပါတယ်။ဒီလိုအစည်းအဝေးတွေနဲ့သဘောတူညီချက်တွေကိုချမှတ်ပြီးလိုက်နာဖို့အတွက်ကြိုးစားနေကြပါမယ်။အခုချိန်ထိလည်းဆိုးရတဲ့ယာတိဥရုဖောက်ပြန်မှုဒဏ်ကိုခံနေကြရဆဲဖြစ်ပြီးဒီကြံစည်ဟာလူရဲ့ဖန်တီးမှုကြောင့်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပါတယ်။
ဒီအချိန်မှာပေါ့နော်ကမ္ဘာရာသီဥတုပြောင်းလဲမှုဟာဆိုးရွားနေတာတဖြည်းဖြည်းနဲ့များတဲ့များလာပြီလေမုန်တိုင်းတိုက်တာတစ်တောတွေပြုံးပြီးပူတဲ့နေရာတွေမှာအရန်ပူမိုးရွာရင်လည်းအရန်ရွာပေါ့နော်အဲ့ဒါတို့ကျွန်တော်တို့ကမ္ဘာလုံးကညီနေရပြီဘာကြောင့်လဲဆိုတဲ့ဟာကိုတကယ်သိပ္ပံကြီးကြကြအဖြေလဲရှာလိုက်ပေါ့တရားခံကျွန်တော်တို့ရောက်ဖြစ်စာအဓိကကတော့ရှေးရုပ်ကျွင်းလောင်စာ fossil fuel လို့ခေါ်တဲ့ကမ္ဘာဝဓာတ်ငွေရေနံပြီးတော့ကြောက်မီးဆိုဘေးထွက်ပစ္စည်းတွေနဲ့လေတုတဲကိုပေါ့နော်ဒီကာဗွန်ဒိုင်အောက်ဆိုက်ရဲ့နောက်ပြီးတော့စွန့်ပစ်အမိုက်ပစ္စည်းကျွန်တော်တို့ဒီအမိုက်ပုံတွေဒီလူတွေသုံးလို့စွန့်ပစ်တဲ့ပစ္စည်းကနေပြီးတော့မှထွက်တဲ့မီသိန်းဂျန်ငွေနောက်ဟိုတစ်တောပြုံးတိမှုအဲ့ဒီကနေဖြစ်တာနောက်တစ်ခုအရေးကြီးတာလူဦးရေအစမတန်တိုးလာတာဥပမာအားဖြင့်1960မှာကမ္ဘာလူဦးရေကတန်း3000ပဲရှိပါတယ်အခု2020ပဲရှိသေးတယ်ကမ္ဘာလူဦးရေကတန်း9000ဖြစ်သွားပြီတန်း9000ကိုနေတိုင်းစားဖို့ဝတ်ဖို့နေဖို့သွားရေးလာရေးစီးပွားရေးအစလိုအပ်တဲ့လောင်စာလိုအပ်တဲ့ပစ္စည်းမှန်သမျှအကုန်လုံးကိုတဘာဝတွင်းထွက်ဘေးထွက်ပစ္စည်းတွေကနေတစ်တောပြုံးတိတွေကနေပြီးတော့ကမ္ဘာရာသီဥအပူချိန်မြင့်တက်လာတဲ့အတွက်2100လောက်ရှင်ကမ်းခြေတွေအများဆုံးရှိတဲ့အာရှတိုင်းနဲ့ဒီအီကွေတာပတ်ဝန်းကျင်တိုင်းပြည်တွေတော်တော်များများတိတ်ဒုက္ခရောက်ပါမယ်
။အခုလိုကုလသမဂ္ဂကဥပ္ပယသည်ဖောက်ပြန်မှုဆိုင်ရာအဖြေရှာဖို့အတွက်ကမ္ဘာနိုင်ငံတွေကြားမကြိုးစားခင်ကကမ္ဘာကြီးပုံနှိမ်မှုကိုဖြစ်စေတဲ့အိုဇုန်းလောပါလာတဲ့ဖြစ်စဉ်ကိုတားဆီးနိုင်ဖို့အောင်အောင်မြင်မြင်လှုပ်ဆောင်နိုင်ခဲ့တဲ့သဘောတူညီချက်ကတော့1989ခုနှစ်ကကနေဒါနိုင်ငံမွန်ထရီယယ်မြို့မှာရရှိခဲ့တဲ့မွန်ထရီယယ်ပရိုတိုကောပါ
1980ပတ်ဝန်းကျင်လောက်မှာသိပ္ပံပညာရှင်တွေပေါ့နော်ကမ္ဘာရာသီဥတုမိုးလေဝသနဲ့ဇလဒေတာကိုသူတေသနာလုပ်တဲ့လူတွေကမြောက်ဝင်ရိုးစွန်းနဲ့တောင်ဝင်ရိုးစွန်းမှာစောင်းတင်းကြလို့ရှိရင်ရာသီဥတုပြောင်းသွားတဲ့အချိန်မှာကျွန်တော်တို့ကမ္ဘာရဲ့လူတွေအသက်ရှင်ဖို့ယက်တည်မှုအတွက်ကိုကာကွယ်ပေးထားတဲ့အိုဇုန်းအစွာကတဖြည်းဖြည်းပါသွားပြီဆိုတော့သူတို့စပြီးတော့တွေ့
ไอ้มากระบะก้าวจังเลยดีได้ปัญญาเสียนี่ไอ้ผมรู้เลยว่าตอนนี้สลาดีได้ปัญญาเสียนี่ชัดเจนจังจ้าเลยถ้าปกติที่มาตรวจปานเนี่ยติดยี่จีเลยดีอาจจะ global warming ปะเนาะกระบะยี่นุ่ยลาเลยเนี่ยดีอาเนี่ยยัดตานาโอซงจังโอซงป่าตัวละโอซงป่าตัวละป่าจังเลยสูรุจิจันนโรตงนี่เลยยี่เกิดตายังว่าคลอโรฟิวโรคาร์บอนตัวก่อน CFC สุดเลยฮะปีแรกเขาจะรับการยันในทุกเดย์คาร์บอนมอนอกไซด์คาร์บอนไดออกไซด์ซัลเฟอร์ไดออกไซด์นับเรื่อยๆเว้นตัวเดย์ปาร์ติเคิลที่เสียงเนี่ยทุกเดย์มีกูเรมาตรงนี้ไปเอร่าเรียกกับไอ้นุ่ยลาบีโอซงสวาปาลาบีสุดยอดตุ๊บยูเลยตัวเองข้าจารย์มาแต่ก็ว่าเรื่องมาสีเด็กเขาทำนี่ในงานใดมาสีเด็กติดปัญญาสินะถ้าสูรุษีเนาะดีโอซงกูรู้ล้มเลยรู้ด่าเรียกตัวอะไรเปลี่ยนที่ตัวอะไรเนี่ยสุดยอดตัวเส้นสายปัตมาอุซงตบอตุยเจมอนทรีออลโปรโตคอลแต่ทางกูยานเนี่ยเสียเส้นคนละคนเนี่ยมาซาบีรอลบาร
์มอนทรีออลโปรโตคอลมาคาร์บอนไดออกไซด์พันลงทั้งเวทเท่าลงหุ่นปัตติยี่ยูซังเลต้าไม่ใช่เดียวกัน
คาร์บอนไดออกไซด์โดยเฉพาะกระบะยี่นุ้ยเอาทุกเด็กจังหวะมาป่าได้บุแต่ช้าเหตุว่าพิสีเด็กพิเด็กก้าทุกเด็กหาเสียงเนี่ยทุกเด็กจังหวะแต่ยี่เกิดติดตาแต่พิจารณาเอกอนตัดเด็กข้าจะรู้สิยังน้องอาบเสียงซีเอฟซีสระตรงเนี่ยไอ้จังหวะเรียนนี่ว่าทุกเด็กเหตุว่าพิสีเรียนนี่พี่รู้มาโอซงเนี่ยตัวเตี้ยเด็กข้าจะรู้โอซงอัศวากาตู้จังแต่พี่พี่ป่าตัวละป่าตัวเลยข้าจะรู้เนียงจี้อาปูบีกระบะกูปูยาวเด็กพี่เราโอซงเป่าจีลาเนี่ยเนี่ยกบายปูพี่เราปูลาเนี่ยเนี่ยเนื้อวิโอซงเนี่ยตังวิโอซงมาสิเลยยี่เกลี่ยยี่พิโอกงนะไอ้ยี่พิโอตัวเนี่ยยาละกับกบายาดีอุดูกาท้องเสียกูเนี่ยเรากะงาเซเนี่ยชาวงาเซคนเนี่ยสิเลยฮะแต่พี่พี่เตล่าพี่เราตัวติดดีกรีนี่ดีกรีเซนดีกรีละล้อเราจะสิละเซลีดีกรีเซนดีกรีกันอีกแล้วสังอาดีกรีเซนดีกรีพี่พอรู้เส้นเด็ดรัตมาเซนดีกรีละแต่ตอนนั้นเนี่ยวิวเซลมาสีเดยี่เกิดทางเดไอยี่เกิดเนี่ยก็ลงยี่พิอร์ยี่พิอร์ที่เป็นเลยยี่เมียนเป็นยี่ลาระการอยู่ด้านมายี่ที่พงตัวเลยเนี่ยไอที่เขาตัวพิอร์เลยข้าจาระด้าสูรุษีมาเล่าดูรอมาพิจารุข้าจาปักตัวเลยโอซงดิพลิชันกูป้าตัวเลยเขาเล่าพูดแคนาดาในงานมอนทรีออลมากระบะตัวดูยี่เจ้ากูเล่าเข้าไปเลยไอ้ที่ตบตุยจ้าอกุศลุสิที่โอซงอสวาตะพี่ๆเปลี่ยนพี่แล้วตึกตีลาบีสุดแล้วหาวนตาเสียตะเรอนี่เนี่ยจ้าอะไรครับ
โอซงฝ่ายสู้จูกูตึกปัญญาชินเรตีลาบี14ปีต้นมาเวกะว่าနိုင်ငံ196နိုင်ငံเนี่ยยุโรปตะมกะบาปาวนเนมอนทรีออลโปรโตคอลကိုฉ่ํามาနိုင်ငံติดาหากุละตะมกะตะไมมากะว่าနိုင်ငံนี้จ้าปรมาสงยาชิเกเดออมเนี่ยตะบอตุนิเจอะเพအတွင်မှုချုပ်ဟောင်းကိုဖီအန်နန်ကမှတ်တမ်းတင်ခဲ့ပါတယ်။အခုကျင်းပနေတဲ့ဥရရာသီဆိုင်ရာညီလာခံတွေအတွက်လည်းအောင်မြင်တဲ့သဘောတူညီချက်တွေရဖို့ညှော်နေနေကြတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤတင်ရကဏ္ဍကိုဒီမှာပဲရနာလိုက်ပြီဖြစ်။နောက်တစ်ပတ်မှာဘုန်းကြီးဆုံးပါ
ရခိုင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီသတင်းပတ်အတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့စာရေးသားဆက်သွယ်ခြင်းနဲ့ဆိုရင် email လိပ်စာ bamis@voenews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာပါ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်နန်းလောင်တလဲပြောပြပေးပါရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ရာဒေသတွေမှာအရင်ကတည်းကဆိုးဝါးနေကြတဲ့ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေပိုများလာတဲ့အကြောင်းနဲ့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအထူးစိုးရိမ်ရတဲ့နိုင်ငံစစ်ထက်မှဆက်လက်ထားရှိဖို့အမေရိကန်အစိုးရကိုတိုက်တွန်းတဲ့အစီရင်ခံစာကိုနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကော်မရှင် USCIS ကမနေ့ကရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်မွတ်စလင်လူဝင်ကြတွေနဲ့ခရီးအန်ဘာသာဝင်တွေအပါအဝင်ဘာသာရေးလူနည်းစုတွေအပေါ်မှာဖိနှိပ်မှုတွေပိုဆိုးလာခဲ့တာကိုဘာသာရေးလွတ်လပ်ခွင့်ကော်မရှင်ကထောက်ပြတာဖြစ်ပါတယ်။မြန်မာစစ်တပ်ဟာလူဦးရေအများစုဖြစ်တဲ့ပုဒ်တော်ဘာသာဝင်တွေအပေါ်မှာလည်းသူတို့ကိုဆန့်ကျင်ပြောဆိုသူတိုင်းကိုပြစ်မှတ်ထားဖိနှိပ်နေတယ်လို့အစိုးရခန်းစာကရေးပါတယ်။ဘာသာရေးအတိုင်းအမိုင်းတွေအပေါ်ဖိနှိပ်တက်ခဲ့တဲ့ချိုးဖောက်မှုအသေးစိတ်ကိုအစိုးရခန်းစာမှဖော်ပြထားပြီးတော့ကျူးလွန်တဲ့မြန်မာစစ်တပ်အရာရှိတွေကိုတာဝန်ခံမှုတာဝန်ယူမှုရှိလာအောင်ပြစ်မှတ်ထားတန်ခတ်အရေးယူတာအပါအဝင်ဘာသာရေးလွတ်လပ်ခွင့်အထူးစိုးရိမ်ရတဲ့နိုင်ငံစဉ်ထက်မှာမြန်မာနိုင်ငံကိုဆက်လက်ထားရှိပြီးတော့ဖိအားပေးဖို့လဲအမေရိကန်အစိုးရကိုတိုက်တွန်းထားပါတယ်
ကုလသမဂ္ဂနဲ့အာဆီယံထူးကိုယ်စားလှယ်နဲ့ဆက်ဆံလုပ်ငန်းပြီးတော့မြန်မာအကြက်တဲကိုထိုးထွင်းဖန်တီးဖြစ်ရှင်မှုမြန်မာအာဏာပိုင်တွေကိုဘယ်ရစ်ချစံကတိုက်တွန်းခဲ့တယ်လို့ကြေညာချက်တစ်ခုမှာဖော်ပြထားကြောင်းအေဗီဒရင်ဌာနကပြောပါတယ်။ကုလသမဂ္ဂနဲ့အာဆီယံတို့ကကြားဝင်ဆက်ဆံဖြစ်ရှင်ပေးဖို့ကံလန်းခဲ့ပေမဲ့လို့မြန်မာစစ်ကောင်ဆောင်တွေကတော့အခုထိပူပေါင်းဆောင်ရွက် တောက်ချာညရဲ့နောက်ဆုံးရသတင်းကြေညာနန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမူကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်တိုစ်နဲ့ဂျော့ဂယ်လိုဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီအိုအေကနေထုခုထုံးနေပေးခဲ့တဲ့အစီအစဉ်လေးကိုအစီအစဉ်ပြပြချင်းညစနေနိုင်ကန This program has come to you from the Voice of America,